to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ် February လ10ရက် VOA American တန်ရဲ့တင်းနှင်းနှင်းညပဲ့အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။အပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်တာညူပါ။ဒီဆီးရီးယားနိုင်ငံရှေ့ချမ်းမှာရှိတဲ့ IS စစ်သွေးကြောတွေထိန်းချုပ်ထားတဲ့နောက်ဆုံးခြေကုပ်နေရာကိုစစ်ဆင်ရှင်းလင်းဖို့ကြိုးစားတဲ့အနေနဲ့အမေရိကန်နေနောက်ခံပေးထားတဲ့ဒီဆီးရီးယားတပ်ဟာ IS စစ်သွေးကြောတွေနဲ့အပြင်းထန်ကိုတိုက်ပွဲတွေဖြစ်နေပါတယ်။နောက်အမေရိကန်မြောက်ကိုရီးယားဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲအတွက်မြောက်ကိုရီးယားနဲ့ပျုံယမ်းမြို့တော်မှာဆွေးနွေးမှုတွေကိုတောက်ကြနေကဆုံးသက်ခဲ့ပြီလို့မြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးကူစလေကပြောပါတယ်။စရတဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုယ်နိုင်တဲ့အတူကြီးညာပြီးသွားဖို့ရှိပါတယ်မစေ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနာဆင်ရမယ့်သတင်းလွှာမှာတော့ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်အတွင်းမှာနှစ်ရက်အတွင်းစိတ်ကြွဆေး9တန်းနီးပါးဖမ်းဆီးရမိတဲ့အကြောင်းသတင်းလွှာနဲ့အတူမြမရေးရာဆွေးနွေးကမ်းကိုတင်ဆက်တဲ့အခါမှာ
လက်စားတဲ့တရားသူကြီးတဲ့တင့်မာပဲရှင်းနေကြလဲအမှုရတော့တယ်သူတို့အထုံးနည်းတူပဲရဲတွေကလည်းပဲပြက်လာတယ်ဥရဝန်းန်းတွေကလည်းပြက်လာတယ်တော့ကိုစင်းတို့လည်း
တအားမြမနိုင်ငံရဲ့တရားစီရင်စနစ်မှာအဆိုးဝါးဆုံးရင်ဆိုင်နေရတဲ့လက်ပေးလက်ယူကိစ္စတွေနဲ့ပတ်သက်ပြီးရှင်းနေကြီးဦးကြီးမြင့်ကိုကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားတာကိုနားဆင်ရပါမယ်ဒီကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ပြည်တွင်းတုံသက်ချက်ကဘာတလွားထူချာစံပြသတင်းများစတဲ့အစီအစဉ်တွေအပြင်မြမပြည်မပေးစာများကဏ္ဍမှာချစ်သူများနေအကျိုးအထူးအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာပါရှင်အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုသားညူနဲ့ကိုရန်နိုင်တို့ကပြောပြပေးပါရှင
်စီးရီးယားနိုင်ငံရဲ့ရှေ့ချမ်း IS စစ်သွေးကြောတွေထိန်းချုပ်ထားတဲ့နောက်ဆုံးခြေကုပ်နေရာကိုစစ်ဆင်ရှင်းလင်းဖို့ကြိုးစားရမှာအမေရိကန်နောက်ခံပေးထားတဲ့ Syria Democratic တပ်ဖွဲ့ SDF ဟာ IS စစ်သွေးကြော်တွေနဲ့အပြင်းထန်တိုက်ပွဲတွေဖြစ်နေပါတယ်။ SDF တိုက်ဖွဲ့တွေအနေနဲ့စစ်သွေးကြော်တွေထိန်းချုပ်မှုအောက်မှာနောက်ဆုံးကြံနေတဲ့ကြေးရွာတွေကိုရှင်းလင်းဖို့စတင်လှုပ်ဆောင်နေပြီလို့အဲ့ဒီဖွဲ့ရဲ့ပြောခွင့်ရသူဖြစ်တဲ့ Mustafa Bali က Twitter အကောင့်ကနေပြောဆိုပါတယ်။ SDF တပ်ဖွဲ့တွေဘက်ကစတင်တိုက်ခိုက်ပြီးတော့တိုက်ပွဲတွေကြီးကြီးမားမားရှိနေတယ်လို့ SDF တပ်မှူးတဦးကလည်း AFP သတင်းဌာနကိုပြောပါတယ်။ Iraq နယ်စပ်နဲ့ကပ်နေတဲ့4.1 km လောက်ပဲရှိတဲ့ဘက်ဟုစ်ဒေသမှာတိုက်ပွဲတွေဖြစ်ပွားနေတာပါအဲ့ဒီမှာအမေရိကန်ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေကဒီလေကြောင်းပစ်ကူပေးနေတဲ့အောက်မှာပဲ SDF တပ်ဖွဲ့တွေက IS စစ်သွေးကြော်တွေကိုစစ်ဆင်နေတာပါအဲ့ဒီဒေသအတွင်းမှာတိုက်ပွဲအတွေ့အကြုံကောင်းကောင်းရှိတဲ့ IS တိုက်ခိုက်ရေးသမား3,000လောက်ရှိမယ်ဆိုပြီးတော့ SDF တာဝန်ရှိသူတွေရောဗြိတိန်ခြေစိုက်တဲ့ Syria လူခွင့်စောင့်ကြည့်ရေးအဖွဲ့ကပါခန့်မှန်းထားပါတယ်အများစုကတော့နိုင်ငံသားတွေဖြစ်တယ်လို့ဆိုပါတယ်ဒေသအတွင်းမှာပဲအရက်သားရာကနန်းအတော်များများလည်းရှိမယ်ဆိုပြီးတော့ခန့်မှန်းထားပါတယ်စီးရီးယားရှေ့ချမ်း IS ထိန်းချုပ်ရေးဒေသကိုဆစ်ဆင်ဖို့ကပ်တပ်ဖွဲ့ဒီပြည်သူစစ်တွေနဲ့အတူ SDF တပ်ဖွဲ့ကစစ်ပစ်နေတာကြောင့်စီးရီးယားရဲ့သားနဲ့နိုင်ငံသား2000ကျော်ဟာဒီဒေသတွင်းကနေအခုပြီးခဲ့တဲ့သတင်းပတ်တွေအတွင်းကထွက်ပြေးခဲ့ရတယ်လို့ဒေသတွင်းကရတဲ့သတင်းတွေအရသိရပါတယ်။အမျိုးသမီးနဲ့ကလေးငယ်အများစုပါတဲ့အဲဒီစစ်ပစ်ဒုက္ခသည်တွေကိုစီးရီးယားရှေ့မြောက်ပိုင်းဒေသဒုက္ခသည်စခန်းတစ်ခုမှာနေရာချထားပါတယ်။ပြေးလာတဲ့အမျိုးသမီးနဲ့ကလေးအများစုဟာနိုင်ငံသားတွေနဲ့ IS မိသားစုဝင်ဖြစ်ကြတယ်လို့စကမ်းအုပ်ချုပ်ရေးမှူးက VOA ကိုပြောဆိုပါရတယ်
။တောင်ကိုရီးယားနိုင်ငံမှာအမေရိကန်တပ်တွေရှိနေဖို့အတွက်တောင်ကိုရီးယားအစိုးရကငွေပမာဏတိုးပေးဖို့သဘောတူစာချုပ်တတိယကိုတနင်္ဂနွေနေ့ကနိုင်ငံသဘောတူလက်မှတ်ရေးထိုးခဲ့ကြပါရတယ်။နောက်ထပ်တစ်နှစ်အစ်စ်ထပ်ပြီးတော့ချုပ်ဆိုလိုက်တဲ့စာချုပ်အရတောင်ကိုရီးယားနိုင်ငံကအမေရိကန်ဒေါ်လာတန်890ပေးရမှာဖြစ်ပြီးဒါဟာပြီးခဲ့တဲ့နှစ်ကထက်ဒေါ်လာတန်60ပိုများတာဖြစ်ပါရတယ်။ဒီသဘောတူစာချုပ်ကိုတော့တောင်ကိုရီးယားပါလီမန်ကအတည်ပြုပေးရမှာပါ။ဒီသဘောတူညီချက်အသေးအရတောင်ကိုရီးယားနိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင် 28,500 ဆက်လက်ထားရှိရေးအကူအညီပေးနိုင်ဖို့အတွက်တောင်ကိုရီးယားအစိုးရအနေနဲ့ 8,200 လုံးတိုးပေးဖို့သဘောတူလိုက်တာဖြစ်ပါတယ်။အမေရိကန်တပ်တွေဟာ1950ကနေ1953ခုနှစ်ကြာဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲဖြစ်ပြီးချိန်ကစပြီးတော့ဒီတောင်ကိုရီးယားနိုင်ငံမှာတက်ဆွဲလာခဲ့တာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်မြောက်ကိုရီးယားဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲကိုပြင်ဆင်ဆောင်ရွက်တဲ့အနေနဲ့ဒီမြောက်ကိုရီးယားနဲ့ပျုံယမ်းမြို့တော်မှာဆွေးနွေးမှုတွေကိုတောက်ကြနေကဆုံးသက်ခဲ့ပြီလို့မြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးကူစလေစတီဖန်ဘီဂန်ကပြောပါရယ်ထိပ်သီးဆွေးနွေးပွဲကိုတော့ဖေဖော်ဝါရီလ28ရက်နဲ့28ရက်နေ့တွေမှာကျင်းပဖို့ရထားပါရယ်မြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေဟာရလဒ်ကောင်းနေရှိခဲ့တယ်လို့အထူးကူစလေဘီဂန်ကတောင်ကိုရီးယားနိုင်ငံကြီးဝန်ကြီးနဲ့ဆွေးမြို့တော်မှာစနေနေ့တွေ့ဆုံစဉ်အတွင်းပြောပါရယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အင်းနဲ့ဗီယက်နမ်နိုင်ငံဟန်နွိုင်းမြို့မှာတွေ့ဆုံမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့အစောပိုင်းကလေးကပြောဆိုထားပြီးဖြစ်ပါတယ်။သမ္မတအနေနဲ့နောက်ထပ်အဆင့်တွေကိုသွားဖို့အတွက်အလွန်မင်းမျှော်မှန်းထားပါတယ်။ DPRK နဲ့ရောအမေရိကန်ဘက်ကပါအပြန်အလှန်ဆွေးနွေးနေကြပြီးတော့တကယ်ကိုတိုးတက်မှုတွေရလာနိုင်တယ်လို့အထူးဆို အထူးကိုယ်စားလှယ်ဘီဂန်ကမြောက်ကိုရီးယားနိုင်ငံရဲ့တရားဝင်အသုံးအနှုန်းဖြစ်တဲ့ကိုရီးယားဒီမိုကရက်တစ်သမ္မတနိုင်ငံကိုအတူကောက်အဖြစ်အမိတပ်ပြောဆိုသွားပါတယ်။ခေါင်းဆောင်ကြီးကင်ဂျွန်အွန်းရဲ့လက်အောက်မှာမြောက်ကိုရီးယားနိုင်ငံဟာတကယ့်ကိုစီးပွားရေးအားကောင်းတဲ့နိုင်ငံဖြစ်လာလိမ့်မယ်လို့သမ္မတထရမ့်ကသူ့ရဲ့ Twitter အကောင့်မှာရေးပါတယ်။ဒါ့အပြင်မြောက်ကိုရီးယားဟာဒုံးကျည်အစားစီးပွားရေးဖွံ့ဖြိုးမှုတွေဖြစ်လာလိမ့်မယ်လို့လည်းသမ္မတကသူ့ရဲ့ Twitter အကောင့်မှာတွက်ကင်းထုတ်ထားပါတယ်။
ထိုင်းပြည်ကလာမယ့် match လ24ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာသူ့ရဲ့အမဖြစ်သူဝင်းကြီးကျုပ်အဖြစ်နဲ့ဝင်အရွေးခံမဲ့အစီအစဉ်ကိုမထောက်ခံဘဲတမ်းပြလိုက်ပါတယ်။ Thai Rasa Chap Party ကထိုင်းပြည်မဟာဝဂျီအလောင်ကောင်းရဲ့အသက်68နှစ်အရွယ်ရှိဖြစ်တဲ့အမတော်ဥပရတနာဟာသူတို့ပါတီကိုကိုစားပြုရှင်ပြိုင်မှာဖြစ်ကြောင်းကြေညာခဲ့တာပါ။ထိုင်းပြည်မှာမဟာဝဂျီအလောင်ကောင်းကသူ့ရဲ့အမတော်ရွေးကောက်ပွဲဝင်မဲ့အရေးဟာအင်မတန်မှမသင့်တော်တဲ့လုပ်ရဖြစ်တယ်လို့အမျိုးသားရင်ကျင်းမှုထုံးတန်းနဲ့လဲစန့်ကျင်တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပြီးတဲ့နောက်ချက်ချင်းဆိုလိုရဲ့မင်းမီဥပိုရတနာပေါ်ထားတဲ့နိုင်ငံရေးမျှော်လင့်ချက်တွေလဲထိခိုက်သွားခဲ့ပါတယ်။ကြေညာချက်တဦးလည်းဖြစ်အရေးချင်းပြောရတဲ့သူတဦးလည်းဖြစ်တဲ့မင်းမီဥပိုရတနာဟာအသင့်တော်ဆုံးပုဂ္ဂိုလ်တဦးဖြစ်တာကြောင့်ပါတီကိုစားပြုရွေးချယ်ဖို့ကော်မတီဘုတ်အဖွဲ့ကသဘောတူခဲ့တာဖြစ်တဲ့ဆိုပြီးတော့ Thai Rasa Chap Party ကခေါင်းဆောင်ကပြောပြီးခဲ့တဲ့ရပိုင်းတုန်းကကြေညာခဲ့တာပါဒါပေမဲ့စနေနေ့မှာတော့ Thai Researcher Party ကထိုင်းပြည်ပေါ်မှာတစ္ဆာခံကြောင်းနဲ့တော်ဝင်အမိတ်နဲ့ကိုက်ညီအောင်ဆောင်ရွက်မဲ့အကြောင်းကိုကြေညာချက်ထုတ်ပြန်ခဲ့ပါတယ်မင်းမီဥပရတနာကတော့စနေနေ့မှာ Instagram Post တစ်ခုတင်ပြီးတော့သူ့ကိုထောက်ခံသူတွေရဲ့မေတ္တာနဲ့စေတနာကိုကျေးဇူးတင်ကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်ဗင်နီဇွဲလားနိုင်ငံတွင်းမှာ Hezbollah စစ်သွေးကြောအုပ်စုမြုပ်နှံထားတဲ့လျှို့ဝှက်လှုပ်ရှားရေးသမားတွေရှိနေတယ်လို့ American နိုင်ငံရဲ့ဝန်ကြီး Mike Pompeo ရဲ့ပြောဆိုချက်အပေါ်မှာ American ပြည်အောင်စုရဲ့ဒီကမ္ဘာတောင်ပိုင်းစစ်ဒေသအကြီးအကဲဖြစ်သူကအတိပြုလိုက်ပါတယ်။ဒါပေမဲ့လည်းအဲ့ဒီဒေသတွင်းမှာရှိနေတဲ့ American စစ်တပ်အနေနဲ့ American နိုင်ငံသားတွေကိုအကာအကွယ်ပေးဖို့နဲ့လူသားရပ်တည်မှုဆိုင်ရာအချက်တွေကိုကူညီဖြည့်ရှင်းပေးဖို့ပဲအာရုံထားပြီးတော့ဆောင်နေတယ်လို့ဆိုပါတယ်။ရည်ရပူချုပ်ကြီး Crash Faller ကို view ကမေးမြန်းခဲ့ရမှာ American ပြောင်စုအနေနဲ့အဲ့ဒီမှာရှိနေတဲ့ American နိုင်ငံသားတွေနောက် American ပြောင်စုရဲ့ပိုင်ဆိုင်မှုတွေနဲ့တန်တမန်တွေလုံခြုံရေးအတွက်ဆောင်ရွက်ပေးနေတယ်လို့ပြောဆိုခဲ့ပါတယ်။အမျိုးသားလုံခြုံရေးချန်ပီဂျွန်ဘောလ်တန်စဉ်းစားနေတယ်လို့ Venezuela အင်းနီချင်းကိုလံဘီယာနိုင်ငံကို American တပ်တွေဆစ်လွတ်နိုင်ခြေရှိမရှိ view ကမေးမြန်းပါတယ်။ဒါပေမဲ့လည်းဒီကိစ္စနဲ့ပတ်သက်လို့အမျိုးသားလုံခြုံရေးကောင်စီကပဲဆုံးဖြတ်လိုက်မယ်လို့ပူချုပ်ကြီး Faller ကပြောခဲ့ပါတယ်။သူတို့အနေနဲ့ကတော့အဲ့ဒီမှာနေသူကရင်ဆိုင်နေရတဲ့လူသားရပ်တည်မှုအခက်အခဲတွေကိုပဲအာရုံစိုက်ထားတယ်လို့ဆိုပါတယ်။ဗင်နီဇွဲလားနိုင်ငံရေးမှာရုရှားကပါဝင်ပတ်သက်လာနိုင်ခြင်းနဲ့ပတ်သက်လို့မေးမြန်းရမှာတော့ရုရှားဘက်ကအရင်ကပတ်သက်ခဲ့ပူးတာတွေရှိတာကြောင့်အချိန်မီပတ်သက်လာနိုင်တဲ့ဒီအတွက်လည်းရှေ့လျှောက်ဖြစ်လာနိုင်ခြေတွေအပေါ်မှာပြင်ဆင်ထားရမယ်လို့ရေးတပ်ပူချုပ်ကြီးကတုံ့ပြန်ခဲ့ပါတယ်။ဗင်နီဇွဲလားနိုင်ငံမှာစီးပွားရေးအခြေအနေတွေအတော်များအလုံးမင်းကိုစိုးရွားနေပြီးတော့ဗင်နီဇွဲလားပြည်သူတွေဟာလည်းသူတို့အတွက်အချိန်ပိုကောင်းမဲ့နိုင်ငံတွေကိုစွန့်ခွာထွက်ပြေးနေကြပါတယ်။အမေရိကန်နဲ့အခြားနိုင်ငံတွေကလူသားချင်းစာနာမှုအကူအညီတွေတည်လာတဲ့ပထမဆုံး truck ကားတန်းဟာပြီးခဲ့တဲ့ဇာတာရီနေ့တုန်းကကိုလံဘီယာနေဆက်မြို့တစ်မြို့ကိုရောက်ခဲ့ပါတယ်။အဲဒီကနေပြီးတော့ဗင်နီဇွဲလားနိုင်ငံကိုကူးဖို့အတွက်မျှော်လင့်ခဲ့တာပါ။ဒါပေမဲ့လို့လဲဒီဗင်နီဇွဲလားသမ္မတမာဒူရိုကဒီပြည်ဝင်ခွင့်မပေးဘဲနဲ့နေဆက်သတားတွေကိုလည်းပိတ်ဆို့ထားဖို့သူရဲ့စစ်တပ်ကိုအမိန့်ပေးခဲ့ပါတယ
်။ Sierra Leone နိုင်ငံမှာအာမဖြူချင်းမှုနဲ့လိမ်မိုင်းဆိုင်ရာကြမ်းဖက်မှုတွေအလွန်ကျွံဖြစ်နေတာကြောင့် Sierra Leone သမ္မတကနိုင်ငံတော်အရေးပေါ်အခြေအနေကိုခြေညာလိုက်ပါတယ်။အတမပြည့်သေးသူကလေးတငယ်လေးပေါ်မှာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကျူးလွန်သူဘသူကိုမဆိုထောင်တန်းတစ်သက်တစ်ကျွန်းချမှတ်သွားမှာဖြစ်တယ်လို့သမ္မတ Julius Maravalli ကပြောပါတယ်ဆီယရာလီယိုနိုင်ငံမှာမနစ်ကဖြစ်ခဲ့တဲ့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ကြားမခွဲခြားမှုပေါ်မှာအခြေခံတဲ့အကြမ်းဖက်မှု 8,000 ကျော်တဲ့ကသုံးပုံတစ်ပုံလောက်ဟာကလေးတငယ်လေးပေါ်မှာကျူးလွန်ခဲ့ကြတဲ့အမှုတွေဖြစ်ပါတယ်အမှန်တကယ်ဖြစ်တဲ့အမှုအရေးအတွက်ကတော့ဒီထက်ပိုများနိုင်တယ်လို့လည်းယူဆနေကြပါတယ်ဒါမဲ့လည်းရေဘူးရအဖြစ်တော့အဲ့ဒီအာဖရိကတိုက်ကအာဖရိကတိုက်အနောက်ပိုင်းနိုင်ငံမှာလိမ်မိုင်းဆိုင်ရာပြစ်မှုကျူးလွန်တာတွေနဲ့ပတ်သက်ပြီးဆွေးနွေးတာတွေဟာဒလေထုံးစံနဲ့မညီညွတ်ဘူးဆိုပြီးတော့မဆွေးနွေးဘဲနေကြတဲ့အရာတွေဖြစ်ပါတယ်။သမရဘိုင်ယိုကတော့ဒီ energy ကိုတနိုင်ငံလုံးအတိုင်းအတာနဲ့ရည်တည်ဖြည့်ရှင်းသွားမှာဖြစ်တယ်ဆိုပြီးတော့နိုင်ငံတော်အရေးပေါ်ခြေနေခြင်းညာစင်မှာပြောပါတယ်။ စိုးရဆေးရုံတွေအနေနဲ့အာရမပြည့်ပြည့်ခံရသူတွေနဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုခံရတဲ့သူတွေကိုစေဝါခမဲ့ကုသပေးသွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ဒါပြင်အာရမပြည့်ပြည့်နာနဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုခံရသူတွေအတွက်ဖွဲ့စည်းထားတဲ့ဒီအထူးရဲတပ်ဖွဲ့နဲ့ပြည်မှုဆိုင်ရာအထူးတရားရုံးတွေကလည်းဒီပြည်မှုတွေကိုစုံစမ်းရေးယူတာတွေကိုအများဆုံးလှုပ်ဆောင်သွားမယ်ဆိုပြီးတော့သမရဘိုင်ယိုကပြောကြားသွားခဲ့ပါတယ်ခင်ဗျာ။
တရုတ်နိုင်ငံမှာဝီဂွာလူမျိုးစုသတန်းလောက်ကိုထိန်းသိမ်းထားတယ်ဆိုတဲ့အကျဉ်းစခန်းတွေကိုပိတ်ပစ်ဖို့တူရကီနိုင်ငံကတိုက်တွန်းပြီးတော့ဒါဟာလူသားကမ္ဘာအတွက်ကြီးကြီးမားမားအရှက်ရဖွယ်ကိစ္စဖြစ်တယ်လို့ပြောပါရတယ်။တာကအနွယ်ဝီဂွာသတန်းကျော်ဟာအဲ့ဒီအကျဉ်းစခန်းတွေမှာနှိမ့်ပန်းနှိမ့်ဆက်ခံရတာတွေနောက်နိုင်ငံရေးအယူဆသသွင်းခါမှုတွေဖြစ်နေတယ်ဆိုတာလှုပ်ဝက်ထားလို့မရတော့ဘူးလို့တူရကီနိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူဟမ်မီအက်စဝိုင်ကစနေနေ့မှာကြေညာပြောဆိုသွားတာပါ။တရုတ်နိုင်ငံဇင်ဂျန်ပြည်နယ်မှာရှိတဲ့အကျဉ်းစခန်းစုမှာထိန်းသိမ်းထားတဲ့ဝီဂါလူမျိုးကဗျာဆရာအနုပညာရှင်အဗ်ဒူရင်ဟေယက်ကွယ်လွန်သွားတယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်တူရကီနိုင်ငံကအခုလိုကြေညာတာပါဝီဂါကဗျာဆရာဟေယက်တည်ဆုံနေဆိုတဲ့သတင်းနဲ့ပတ်သက်လို့တော့တိကျအတည်ပြုလို့မရသေးပါဘူးခင်ဗျာ
အင်္ဂလန်မှာအခုကစားနေတဲ့အင်္ဂလန်ပရီးမီယာလိဂ်အမပေးဘောလုံးပွဲမှာတော့လက်ရှိမှာတော့တော့တနမ်ဟော့စပါအသင်းနဲ့လက်စတာစီးတီးအသင်းတို့ကစားနေကြပြီးတော့52မိနစ်အထိကစားပြီးသွားပြီဖြစ်ပါတယ်ဒီအချိန်မှာတော့ Tottenham Hotspur အသင်းက Leicester အသင်းကိုတကူးကိုမရှိနဲ့ဦးဆောင်နေပါတယ် Tottenham တော့ဂိုးကိုတော့33နှစ်မှာ Davinson Sanchez ကသွင်းထားတာဖြစ်ပါတယ်ခင်ဗျာ Spain La Liga မှာပေးဘောလုံးပွဲမှာတော့ Real Madrid အသင်းက Atletico Madrid အသင်းကို3-2နဲ့အနိုင်ရပြီးတော့ဒုတိယနေရာကိုတက်သွားခဲ့ပါတယ်ခင်ဗျာ Direct from Washington The
Voice of Americaဒီကနေ့ညနေညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုသားညဦးနဲ့ကိုရန်နိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်တဲ့ဒီအစီအစဉ်ကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုအရင်ဆုံးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်အတွင်းမှာနှစ်ရက်အတွင်းစိတ်ကြွစေ9တန်းနီးပါးဖမ်းဆီးနိုင်ခဲ့ကြောင်းဖေဖော်ဝါရီလ10ရက်နေ့ကထိုင်းရဲချုပ်ထုတ်ပြန်ခဲ့ပြီးဒီဆေးတွေဟာမြန်မာနိုင်ငံဝတောင်ပိုင်းကလာတဲ့ဆေးတွေဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောင်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မှာဖေဖော်ဝါရီလ10ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းထိုင်းမြန်မာနယ်စပ်ချင်းရိုင်ဒေသဝင်းပါပေါက်ခရိုင်နဲ့မဲလောင်နှစ်နေရာမှာဖမ်းဆီးခဲ့တဲ့ကိုသုံးလုံးတစ်စိတ်စိတ်ကြွစီပြား6တန်း 4,600 ဟာဝါတောင်ပိုင်းကလာလာဖြစ်တဲ့အကြောင်းတရားဝင်ထုတ်ဖော်ပြောဆိုသွားတာပါတရားခံထိုင်းနိုင်ငံသား2ဦးနဲ့အတူစိတ်ကြွစီတွေတယ်ဆောင်လာတဲ့တစ်ကက်ကားငယ်နှစ်စီးကိုလည်းတင်ဆီနိုင်ခဲ့တာဟာမြို့ရဲစေဝါပပျောက်ရေးစီမံချက်ကာလအတွင်းချင်းရန်ခရိုင်ရဲတပ်ဖွဲ့ဝင်တွေရဲ့စွမ်းဆောင်ချက်ဖြစ်တယ်ဆိုပြီးထိုင်းရဲတပ်ဖွဲ့ဒုရဲချုပ်ချလန်ကရက်ဒီဝရခံကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ်
။ဒီဘုံဘုံကံရပါတဲ့ဘုတ်4လမ်းနဲ့4လမ်းကိုမြေပတ်ဖို့ဘုတ်ဟာဖမ်းဘုံကံရပါတဲ့ဘုတ်4လမ်းနဲ့ဆက်ပြီးဆက်ပြီးဆက်ပြီးနယုတ်မတီကံချပ
်စိတ်ကြွသေးတဲ့အလုံးရင်တဲဆောင်ဝင်ရောက်လာနေတဲ့ထိုင်းမြန်မာနယ်စပ်မဲဖားလွန်ဒေသမှာရဲတပ်ဖွဲ့ဝင်တွေဟာအချိန်မလတ်စောင့်ကြည့်စစ်ဆေးနေတဲ့ဂျာကပဲတစ်တောနဲ့တောင်နှမ်းတွေထူထပ်နေတဲ့တော်လန်တိုင်းစိတ်ကြွဆေးပြားတွေကိုစာလိုက်ကြောပိုးအိတ်တွေနဲ့တဲဆောင်လာပြီးမှကားလက်မတွေနဲ့အနီးဆုံးနေရာတွေမှာကားတွေနဲ့လာတဲခဲ့ကြတာကိုဖမ်းမိခဲ့တာလို့ဆိုပါရယ်ဖေဖော်ဝါရီလ10ရက်နေ့ကဝင်းပါပေါက်ခရိုင်တွင်စိတ်ကြွဆေးပြားတွေတဲဆောင်လာပြီးမောင်းလာတဲ့ကားမောင်းသမားရဲ့နောက်ကိုရဲကားတွေကလိုက်တဲ့အတွက်ကားကိုရက်ပြီးတောထဲဝင်ပြေးလွတ်မြောက်သွားခဲ့ပေမဲ့သူ့ရဲ့ဘန်စာအုပ်ဟာကားပေါ်မှာကျန်ရစ်ခဲ့တာကြောင့်သူ့ရဲ့နေရက်ကောနာမည်ပါတိသွားခဲ့ပါရယ်ဖေဖော်ဝါရီလ9ရက်နေ့မှာပဲနောက်ထပ် Toyota ကားတစ်စီးနဲ့စိတ်ကြွဆေးပြားနှစ်တန်းတယ်ဆောင်ပြီးမဲ့ဆွေရဲစစ်စေးရေးဂိမ်းမှာမိသွားသူကတော့အသက်33နှစ်အရွယ်နိုင်စုထီဖြစ်ပါတယ်။ခုရပိုင်းအတွင်းထိုင်းနိုင်ငံထဲမှာစိတ်ကြွဆေးနဲ့ပတ်သက်တဲ့တရားခဏ်တွေဖမ်းဆီးခံရတဲ့အထက်မှာအသက်19နှစ်အရွယ်ကြည်အေးလို့အမည်ရတဲ့မြန်မာနိုင်ငံသားတဦးလည်းပါဝင်တယ်လို့ဆိုပါတယ်။သူ့ကိုဖမ်းမိတာကတော့ရှမ်းပြည်နယ်မိုင်းတုံနဲ့အနီးဆုံးထိုင်းနိုင်ငံဘက်ဖန်ခရိုင်အတွင်းကိုစိတ်ကြွဆေးပြား2000နဲ့တူဝင်ရောက်လာတော့မှဖမ်းမိခဲ့တာလို့ဆိုပါတယ်။မြန်မာနိုင်ငံဘက်ကလည်းဝိရစေဝါနဲ့ပတ်သက်တဲ့သူတွေပါဝင်နေတဲ့ထိုင်းနိုင်ငံသားတွေကိုဖမ်းမိတာကြောင့်ပြီးခဲ့တဲ့ရက်ကပဲထိုင်းနိုင်ငံသား82ဦးကိုမြန်မာဘက်ကနေလွှဲပြောင်းပေးခဲ့ပါတယ်။အလားတူပဲမြန်မာဘက်မှာလည်းစိတ်ကြွဆေးပြားအနှဲငယ်နဲ့ထိုင်းနိုင်ငံသား3ဦးထက်မနည်းကိုဖေဖော်ဝါရီလ9ရက်နေ့ကထပ်မံဖမ်းဆီးခဲ့ပါတယ်။2018ခုနှစ်အတွင်းမှာထိုင်းမြောက်ပိုင်းမှာစိတ်ကြွဆေးပြားအရေးအတွက်တန်း160ကျော်ဖမ်းဆီးနိုင်ခဲ့ပြီး2018ခုနှစ်ထဲမှာတော့တန်း280ကျော်အထိတိုးလာခဲ့တဲ့အကြောင်း2019ခုနှစ်မှာတော့ဒီထက်ပိုပြီး Miala Nine so be bigger at the Rinza Shime boy to Tayana by Niga, top of Yosu Dabarish.
Rashmakma, Kulame, Fiwila, Sanyani Hab, Yamalla, Gonzoni, Netana, Gonzoni, Mioman Gejari, Pionzutia, Portunji, Bilon Sajo, Chosu, get any pipari. ခုနှစ်ဆက်နှစ်မြောက်ခဲ့ပြီမဲ့ဒိုင်နာဖွဲ့စည်းတွေကဒန်တူရီနဲ့ကိုပိုင်ပြတန်းကွန်းတွေအတွက်တောင်းဆိုလှုပ်ရှားနေရဆဲပါပင်လုံစိတ်တက်ကိုအရင်ပြုတ်ပြီးတော့ဒုတိယပင်လုံညီလာခံဆိုပြီးတော့လက်ရှိဆွေးကားလဲဖက်ဒရယ်ပြည်တော်စုတိဆောက်ရေးမှာဘလူးအခက်အခဲတွေရှိနေလဲဖြစ်နိုင်ခြေအလားအလာခေါင်းတွေကိုဘယ်လောက်ရှိသလဲလာမယ့်အင်အားနည်းညတဲ့လိလိုက်စီစဉ်မှာဆွေးနွေးကြအောင်ပါ ပါဝင်စနစ်မြန်မာလူရဲ့သတင်းရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်
အခုတော့မြမအရေးဆွေးနွေးခန်းကိုထုတ်လွှင့်ပေးပါမယ်။မြမနိုင်ငံရဲ့တရားစီရင်ရေးစနစ်မှာအဆိုးဝါးဆုံးရင်ဆိုင်နေရတာကလက်ပေးလက်ယူကိစ္စပဲဖြစ်တယ်လို့ပြည်ထောင်စုရှေ့နေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ဥက္ကဋ္ဌတရားလွှတ်တော်ရှေ့နေကြီးဦးကြီးမြင့်ကပြောပါတယ်။တရားစီရင်ရေးလောကမှာနာမည်ဆိုးတဲ့ထင်ရှားတဲ့အမှုပွဲစားဆိုတာဘယ်လိုလူမျိုးတွေပါလဲ။တရားစီရင်ရေးဘိုင်းကို အလားအလာရှိပါတယ်ဆရာရီနဲ့ပတ်သက်ပြီးရှေ့နေကြီးဦးကြည်မြင့်ကိုရန်ကုန်မြို့မှာကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားပါရဲ့ရှင
်စပမာဦးဆိုဆရာကျွန်တော်ကိုလက်ရှိဒီကနေ့မြန်မာနိုင်ငံတရားစီရင်လောကမှာအဓိကရင်ဆိုင်နေရတဲ့စိန်ခေါ်မူကြီးတစ်ခုပြောပြပါမယ်
အဓိကစိန်ခေါ်မူကြီးကတခုတော့မဟုတ်ဘူးဓမ္မအထူးဆုံးကတော့လက်စားမှုပေါ့နော်နံပါတ်1ကတော့အည်အသွေးတွေကြလာတယ်ပေါ့နော်နံပါတ်3ကတော့ဇာရိတာကြီးလည်းကြလာတယ်အဲ့ဒါတွေကျွန်တော်တို့ရင်ဆိုင်နေရတယ
်လက်စားမှုဆိုတဲ့နေရာမှာလက်စားမှုရဲ့အန်ဒီရယ်ကဘလောက်တောင်ကြီးပါလဲဆရာနမူနာလေးတစ်ခုနှစ်ခုလောက်နဲ့
1988နောက်ပိုင်းမှာလုံးဝကိုလွတ်ပေးလိုက်တာလုံးဝလွတ်ပေးလိုက်တာမင်းတို့ပေးအပ်တဲ့အမိတ်ကိုနာခံမင်းတို့လည်းပဲတင့်တော်သလိုလုတ်ကြနေကြဆိုပြီးတော့လွတ်ပေးလိုက်တဲ့တကြောင်မလို့လုံးဝအကန့်အသတ်အတားအဆီးမရှိလက်စားမှုကြီးကဖြစ်လာတာဟာဒီနေ့အထိပတ်တုပ်လို့မရဘူးကြမ်းနေတုံးပဲအဲ့ဒါသွားတွေ့ရတယ
်ဟုတ်ကဲ့လက်စားမှုဆိုတဲ့နေရာမှာအဆင့်အဆင့်ပေါ်ဆရာနော်တရားစင်ရေးဘိုင်းကိုကျွန်တော်နားလဲတယ်လို့ဆိုရင်အစိုးရဘက်ကတာဝန်ရှိတဲ့လူတွေပါမယ်ကျွန်တော်တို့ဟလာဥပဒေရေးရကြွန့်ကျင်သူတွေအပိုင်းရှေ့နေချုပ်ယုံပိုင်းပေါ့နော်ဒီဘက်ကဆိုရင်ကျွန်တော်တို့ရှေ့နေတွေတခါရှေ့နေတွေ ਨੇ ဆက်ဆက်တဲ့အပိုင်းပေါ့အဲ့လိုနှစ်ပိုင်းရှိမယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့လက်စားမှုကဘယ်နေရာတွေမှာဘလောက်တောင်ကြည်ကြဲပြန့်ပြန့်ရှိနေတယ်လဲဆရာ
လက်စားမှုကအဲ့88ဟိုဘက်ပိုင်းမှာထိမ့်ထားနေတယ်မရှိသလောက်နီးပါးလောက်ကိုပြောလို့ရတယ်ထိမ့်ထားနေဒီဘက်ပဲကြတော့ဆိုတော့အာနာဒီမြဲကြီးအဓိကဖြစ်သွားတဲ့အတွက်ကြောင့်မလို့သူကအဲ့ဝန်ထမ်းတွေဝန်ထမ်းတရားသူကြီးတွေကိုသူတို့ပေးတဲ့အမိတ်ကိုနာခံအောင်လို့ဆိုပြီးတော့သူတို့လွှတ်ပေးရတာပေါ့အဲ့တော့လက်စားတဲ့အခါကျတော့တရားသူကြီးကလက်စားလာတဲ့အခါကျတော့လက်စားတဲ့တရားသူကြီးနဲ့တင့်မာပဲရှင်းနေကြလဲအမှုရတော့တယ်သူတို့အထုံးနည်းတူပဲရဲတွေကလည်းပဲပြက်လာတယ်ဥရဝဏ္ဏန်တွေကလည်းပြက်လာတယ်တော့ကိုယ်စင်းလုံးတွေတအားတက်လာတယ်တက်လာတဲ့အခါမှာလက်ခါနဲ့မလောက်ထားတဲ့ပြဿနာကြီးလည်းပေါ်လာတယ်ပေါ့အဲ့ဒီအခါမှာတကယ်ဒီဟာကိုဆရာစီရင်ကိုဖြည့်ဆည်းရတဲ့အထဲမှာရှင်းနေတယ်လည်းပါတယ်ရှင်းနေတယ်တဲ့တရားသူကြီးနဲ့အပေးယူလို့ကြပါတရားသူကြီးကလည်းဘယ်ရှိတယ်ကိုငါအဲ့ရှိနေရလဲလက်ထိုးပေါ့အဲ့လိုလုပ်ပြီးတောက်မထားနိုင်တဲ့ရှိနေတရားဖြစ်ရင်းနဲ့ဥပဒေဝန်ထမ်းတွေရောရဲတွေရောတရားသူတွေရောအကုန်ပြက်ပဲအဲ့လိုတသုံးဟိုဟာတပရိုက်တဲ့အကုန်လုံးဝမ်းဆက်ပြက်တာဝမ်းဆက
်ရန်တရားကြီးတစ်ခုလုံး
ရန်တရားကြီးတစ်ခုလုံးပြက်တာ
ဟောအစင်စင်အစင်စင
်ပြည်သူတွေပါပြက်တာပြည်သူတွေကဘလို့ပြက်လဲဆိုလို့ရှိရင်အဲ့လိုလက်ပေးမှာပဲရတော့တဲ့အခါကျတော့လက်မပေးရရင်ကိုငါတို့ရှုံးတော့မှာပဲဆိုပြီးတော့လက်ပေးကောင်းတဲ့ရှေ့နေလက်ပေးစားတဲ့တရားသူကိုပေါင်းတဲ့အဆင့်ထိရောက်ပြီးပြည်သူပါပြစ်တာ
ဒီအမှုဖြစ်နေတဲ့လူတွေကိုယ်တိုင်ကိုကသူတို့သာလက်ငွေမပေးနိုင်ရင်ဒီအမှုကိုသူတို့ရှုံးသူတို့ဘက်ကသူတို့လုံးဝယုံကြည်စိတ်ချတယ်ငါတို့ကဒီအမှုမှာမှန်တယ်လို့အယူဆယုံကြည်ချက်ရှိရင်တောင်မှသူကလက်ပေးမှာပဲတောင်နိုင်မယ်လို့သူတို့အဲ့လိုယူဆလာတာ
ဟုတ်တယ်သူတို့ကအဲ့ဒါမျက်မြင်ကလည်းအဲ့တည်းခံစားတော့မျက်မြင်တွေ့နေတာ လက်ပီးတို့ပတ်စံရှိရဲ့လူကနိုင်သွားတဲ့ဟာတွေမြောင်းများစွာတွေ့တဲ့အခါမှာအလုံးလုံးလေးကြောက်လန့်ထိတ်လန့်ပြီးတော့မရှိရှိတာရောင်းချပေါင်းနှံအဲ့လိုပေါ့လောက်ပြီးတော့ကိုပေးရတဲ့ဘဝရောက်တာ
အဲ့တော့ဆရာကျွန်တော်ဒီရပိုင်းမှာပါပဲဒီအမှုပွဲစားကိစ္စဒီမတိုင်ခင်ကလည်းပဲအမှုပွဲစားဆိုတဲ့ဘဝတော့ကျွန်တော်ကြားဘူးပါတယ်ဆိုတော့အမှုပွဲစားဆိုတာဘယ်လိုလူမျိုးတွေကိုခေါ်ပ
ါအမှုပွဲစားကတော့ပထမတော့တရားရုံးတွေမှာလာပြီးတော့လျှောက်လွှာစည်းရေးတွေနဲ့ပေါင်းပြီးတော့အဲ့ကတော့အမှုပွဲစားဆိုပြီးတော့အပြင်းအလူရောပေါ့လေအရှင်းတွေကိုသူတို့ကနေငှားပြီးတယ်ရှားပြီးတယ်ရှင်းတွေပြီးတယ်ပတ်စပ်ကိုယူတယ်အဲ့လိုလုံးဝအပြင်းလဖေးဆိုင်အဆင့်လောက်ပွဲစားပဲရှိတယ်သူလည်းနေပါစာဝန်ကြီးလေးရပေါ့နောက်လေကြလဲကြအောင်အဲ့ပွဲစားအလုပ်ကို88နောက်ဝင်မှာဘသူတွေကလှုပ်လာလဲဆိုတော့တရားသူကြီးတွေကိုယ်တိုင်ကလှုပ်တယ်ဥပဒေဝန်ထမ်းတွေကိုယ်တိုင်လှုပ်တယ်ရဲတွေကလည်းအမှုဖွင့်တွေကအဲ့မှာစပြီးလက်စားတာပဲဘယ်တရားသူကြီးငှားအဲ့လိုပေါ့နောက်ကအုတ်ချွေးမှုတွေပေါ့ရဝတာတွေသူတို့ကလည်းပွဲစားတွေဖြစ်တယ်အကုန်လုံးချင်းချင်းပြောနောက်ပိုင်းကျဌာနဆိုင်ရာတွေရပါပွဲစားအလုပ်တွေကိုတွင်းတွင်းကြဲကြဲလှုပ်လာတာသွားတွေ့ရတယ်အဲ့တော့လို့ပွဲစားဆိုတာကအပြင်းအလာလှုပ်တယ်ဆိုတာတဲ့နောက်ပိုင်းကျတော့အတွင်းရပဲပွဲစားအလုပ်တွေကိုလုပ်ကြတယ်ဆိုတော့သွားတွေ့ရတယ
်ဆိုတော့ဒီတရားစီရင်ရေးလောကအတွင်းကပြောရရင်အစင့်စင့်တာဝန်ရှိသူတွေပေါ့နော်ဒီအစင့်စင့်တာဝန်ရှိသူတွေကိုတိုင်ကိုကအမှုတွေကိုပွဲစားလုပ်ပြီးတော့ဟလာဂိုင်လာကြတယ်ဆုံးဖြတ်ဖို့လုပ်လာကြတယ်တရားစွဲဖို့လုပ်လာကြတယ်အဲ့လိုတွေဖြစ်လာတာပေါ့ဆရာ
ဟုတ်တယ်တရားသူတွေကလောဘကြီးတာလေဥပဒေဝန်ထမ်းတွေရဲတွေကလည်းတာမန်သူတို့ရတာပုံစံမျိုးစုံတွေယူတဲ့အထက်မှာဒီပွဲကလည်းတရားသူကြီးကငှားခိုင်းလို့ငှားတယ်ဆိုရင်တရားသူကြီးကသူကပါဆက်နေတဲ့သူကကြောရတော့တာအဲအဲတခါဥရဝန်တန်းလိုက်တော့ရဲဆိုရင်အပြက်ပြောတာဘယ်ရှိနေချူသွားပြီငါ့အတွက်ကဘလောက်တောင်းခဲ့တခါလည်းမအားရတာကျွန်တော်ကလက်တွေတုံတယ်လို့ပြောတာပါအဲ့တော့မလို့တရားသူကြီးတွေကလည်းဟိချင်းနေတယ်ငှားတာပထမတော့စိတ်ကောင်းစိတ်နာကောင်းနေငှားတာပါတယ်မဟုတ်ကဟုတ်ကချင်းနေကိုသွားငှားမိညက်နေရောအီးသွင်းညက်နေရှင်းနေကိုငှားမိဒုက္ခရောက်မှာဆိုလို့ပထမတော့သဘောရိုးနဲ့ညွန်ကြားတာပဲညွန်ကြားရင်နဲ့အဲ့လိုနောက်ဆုံးကျတော့သူကလည်းပွဲကယူတဲ့အဆင့်အထိရောက်သွားတာတိုးတော်လည်းပဲ तू ကတကယ်ကျတော့ကျင့်ဖို့ရတော့ तू ဘလို့အကြောင်းကြောင့်နဲ့မှ तू ကအဲ့လိုလုပ်ခွင့်မရှိဘူးလေတိုးတော်လည်းပဲအဲ့လိုကိုလုပ်တယ်ဂူတယ်ပဲလုပ်ထားပါပဲတော့လဲတာနဲ့များတာပဲရှိတယ်လုပ်ပါတယ
်ဆိုတော့ကျွန်တော်တို့ကျွန်တော်မှီတဲ့အချိန်ပေါ်ဆရာနော်ကျွန်တော်မွေတဲ့အချိန်နဲ့ကျွန်တော်မှီတဲ့အချိန်ပေါ်ဥမာ88မတိုင်ခင်ဆိုရှယ်လစ်ခေကျွန်တော်တို့88ကနေပြီးတော့ဒီနောက်ပိုင်းကာလကောင်းကောင်းမှီရပေါ့ဆရာဆိုတော့88ကနေဒီနောက်ပိုင်းကာလကျွန်တော်တို့ကောင်းကောင်းနားလည်တဲ့အချိန်တွေအခုအပြုပြင်ပြောင်းလဲလုပ်နေတဲ့ကာလမတိုင်ခင်အထိပေါ့အဲ့ဒီအချိန်ဒီကာလကဆိုရင်တရားစီရင်ရေးဘိုင်းမှာအုတ်ချွေးဘိုင်းရဲ့ဝင်ရောက်ဆက်ဖက်မှုကတိတ်ကိုကြီးပါတယ်ဆရာလည်းဒါကိုအားလုံးလည်းသိကြတယ်အုတ်ချွေးဘိုင်းကဒါလို့ဆိုရင်တရားစီရင်ဘိုင်းကလှုပ်လိုက်တာပဲဆိုတော့အဲ့ဒီအချိန်ဒီကရောဒီကနေ့ဆက်ရှိနေတုံးပါပဲလားဆရာ
အုတ်ချွေးဘိုင်းကဝင်ဆက်ဖက်တာတော့နိုင်ငံရေးအမှုတွေလောက်ကလွယ်လို့ကြားတဲ့အမှုတွေမှမရှိတော့ဘူးခေါင်းကတော့အကုန်ဆွတ်ဖက်တာပဲအကုန်ဆွတ်ဖက်တာအခုတော့ငါခါဝေးလို့ဟာမျိုးတွေနောက်28လို့ဟာမျိုးတွေနောက်124လို့ဟာမျိုးတွေအဲ့ဒီမှာကတော့ဟိုတိုက်ရိုက်ကြီးမဟုတ်တော့မှာပဲအဲသူတို့ဟိုသတိကြောက်လာကြောက်အပေါ်ကိုကြောက်ရတဲ့ဟိုကျွန်တော်ဟိုအခရီးတရား၄ပါးမှာကြောက်တယ်ပေါ့ဘရားဘေးပေါ့အဲအဲ့ဒါတွေကတော့ရှင်းနေတော့မယ်အဲ့ဒါသွားတွေ့ရတယ်နောက်တစ်ခုကဒီတရားသူကြီးချုပ်ကိုတည်းကစစ်ဘူစစ်တပ်ကဥသိမ်းစိန်ဟိုဆိုရဥသန်းရွှေခန့်ပေးခဲ့တဲ့တရားသူကြီးချုပ်ကိုတရားသူကြီးချုပ်ဆိုသူကိုယ်တိုင်ကစစ်ဘူဖြစ်တဲ့အခါကျတော့သူကိုယ်တိုင်မှာကိုဒီမိုကရေစီအသွေးအရောင်စိတ်ဓာတ်တဲ့စစ်ကခန့်ငယ်တဲ့အသွေးအရောင်တွေပါပဲသူ့မှာများသွားပြင်စီနေပြီးတော့အဲ့တိုင်ပဲသွားနေတဲ့ဟာတွေကအခုထိမပြောက်သေးတာတွေသွားတွေ့ရတယ်ဒါမှမဟုတ်တရားသူကြီးချုပ်ကဒီမိုကရေစီရခန့်ထားတဲ့ခင်မှာခန့်ထားတဲ့တရားသူကြီးချုပ်ဖြစ်ရင်တော့ပို့ပြီးတော့ဒီတဲ့ပို့ပြီးပြင်မယ်လို့အဲဆော့ဖ်ဝဲမှုတွေလည်းနည်းလိမ့်မယ်လို့အဲ့လိုယူဆရတာပဲလေ
ဟုတ်ကဲ့ဆရာကကပြောတဲ့အချိန်မှာဘရာဂတိပေါ့နော်
ဟုတ်ကဲ့
ဆိုးရင်ပြီးတော့ကြောက်ပြီးတော့ငါဒါကိုဒီလိုများဆုံးဖြတ်လိုက်ရင်အပေါ်ကများငါ့ကိုစိတ်ဆိုးမလား
ဟုတ်ကဲ့
ညှို့ညင်မလားဆိုတဲ့စိတ်နဲ့ဘရာသူကြီးတွေကဆုံးဖြတ်တာပေါ့ဒိုင်းရိုက်တော့ဟလာအုတ်ချွေးဘိုင်းကဒီမှုတော့ဒီလိုဆုံးဖြတ်လိုက်ရင်ထောင်ဘလောက်ချလိုက်လှုပ်ပေးလိုက်ဆိုတာမျိုးတော့မရှိတော့ဘူးဆိုတော့အဲ့ဒီနေရာမှာဟလာကျွန်တော်တို့66ကကြီးတို့အများအပြား905ခါခွေးတို့ဟလာငိမ့်စုစီဥပဒေတို့ဒီလိုမျိုးတွေပေါ့နော်ဒီနေ့ခင်မှာအများဆုံးဖြစ်တာဆိုတော့ဥပမာအမှုတစ်ခုဖြစ်တယ်ဆိုကြပါစို့ကျွန်တော်တို့ဟလာ905ခါခွေးလူမျိုးဟလာ66ကကြီးလူမျိုးညီစုစီလူမျိုးဖြစ်ရင်တရင်သမားတွေကလည်းတာဝန်ရှိသူတွေမေးတယ်ဆိုတော့အဲ့လိုမျိုးတာဝန်ရှိသူတူကသူတို့နဲ့ဒေတာပေါ်နေမြေတိုင်းဒေတာကြီးပဲဖြစ်ဖြစ်ကျွန်တော်တို့ပြည်တော်စုပဲဖြစ်ဖြစ်ပြည်နယ်ပဲဖြစ်ဖြစ်နေတဲ့အချိန်မှာပေါ်လာတဲ့ကိစ္စရဲ့တစ်ခုပေါ်ကိုတရင်သမားတွေကမေးလို့သူကတစ်ခုခုပြောလိုက်ရင်အဲ့ဒီလိုပြောလိုက်တဲ့ဟာကတရားသူကြီးတွေအတွက်ဘယ်လိုခေါ်မလဲဆရာလွမ်းမှုသွားဖြစ်သွားစေသလား
အဲတစ်ခုတော့ရှိတာပေါ့လေ မီဒီယာကလည်းပဲအမှန်ထက်မြက်တဲ့ဟိုကရန်ရာတစ်ခုဆိုတော့မီဒီယာတွေရဲ့ဥစ္စာကိုလည်းပဲတတိမထားသဘောမထားဂယုမထားတော့မရဘူးပေါ့လေသို့တော်လည်းပဲအဲ့ဒီမီဒီယာလေးဟာဂယုထားတာတဲ့ကျွန်တော်တွေ့ကြုံရတာတော့တရားရုံးချုပ်လိုဟာမျိုးတွေနောက်တစ်ခါတိုင်းတရားရုံးလိုဟာမျိုးဆိုပြီးတရားရုံးချုပ်ကအဲ့ဒီလိုအမှုမျိုးတွေဆိုလို့ရှိရင်ရုံးချင်းတိုင်းလေရပို့လို့ရတယ်ဘာဖြစ်နေလဲတိုးတက်မှုဘာလုပ်တယ်ညာဖြစ်လို့အဲ့လိုတောင်းတယ်တရားလည်းပို့ရတယ်အဲ့လိုပို့နေရတာကွာကွာကိုသူတို့ကိုကြောက်ရွံ့စေတာပဲလေအဲ့တော့ဟိုဘယ်လိုပြောရမလဲဆိုတော့အုတ်ချိုးရတာဝင်မဖြစ်ဘူးအဲ့တရားစီအတွင်းမှာပဲဘရားဖြစ်အောင်ဖြစ်စီတဲ့အမားတွေကိုလာလှုပ်ထားတဲ့ဟာမျိုးတွေတွေ့ရတဲ့အခါမှာလွတ်လပ်တဲ့တရားစီရင်ဖြစ်တယ်ဆိုတဲ့ဥစ္စာပေါ်များစွာတန်တရားဖြစ်စရာကောင်းတယ်ပေါ့လေ
ဟုတ်ကဲ့လက်ရှိနိုင်ငံတော်သမ္မတဦးဝင်းမြင့်ကိုယ်တိုင်ကဒီတရားရေးလောကကလေးကသွားတဲ့ဝိုင်းရှိနေလို့ကျွန်တော်တို့ပြောရမယ်ရှိနေကြည့်ကြောက်ပေါ့နော်ဆင်နော်ဥပဒေအကြောင်းလည်းကျွမ်းကျင်တဲ့တရားစီရင်ပိုင်းလည်းကျွမ်းကျင်တဲ့သူသမ္မတဖြစ်ပြီးနောက်ပိုင်းမှာလည်းပဲဒီတိုင်းဒေသကြီးနဲ့ပြည်နယ်သက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့တဲ့အချိန်တိုင်းမှာတရားစီရင်နဲ့ပတ်သက်လို့ကျွန်တော်တို့ဟိုတလောကဆိုရင်ဟာလူတွေကြားမှာစိတ်ဝင်စားဖြစ်နေတဲ့အမှုတွေနဲ့ပတ်သက်လို့သူကပြောလိုက်တဲ့အပြောင်းလဲတွေလည်းဖြစ်သွားတာရှိတယ်ဆိုတော့လက်ရှိသမ္မတဦးဝင်းမြင့်ရဲ့တရားစီရင်ပိုင်းဥပဒေပိုင်းလှုပ်ဆောင်ခြင်းနေတဲ့စိတ်ပေါ့နော်ဆရာအဲ့ဒီလှုပ်ဆောင်ခြင်းနေတဲ့စိတ်ကတရားစီရင်လောကအပြောင်းလဲဖြစ်လာဖို့အတွက်ရောင်ကြီးဘလောက်လောက်များရှိတယ်လဲဆရာ
ကျွန်တော်ကတော့ရောင်ကြီးဒီမကတော့ဘူးတော်တော်ရာဂိုင်းနှုံးအားဖြင့်ဆိုရင်ကိုအများကြီးပေါ့နော်ရာဂိုင်းနှုံးပြည်နေပါတမရာကြီးပေါ့ရောင်ကြီးတယ်သူ့ရဲ့တမရာကြီးရဲ့စူးစမ်းအထုံးမှုတွေလှုပ်ရှားနေပုံတွေဟာကျွန်တော်အမတန်အားတက်တယ်ဒါကြောင့်အောင်ရွှေထွေးအမှုတွေဆိုလို့ရှိရင်လည်းပဲဒီတိုင်းပဲနော်နောက်တစ်ခါထုံးနည်းတူပဲအဲကျွန်တော် 11 media အမှုမှာဆိုလည်းပဲစောစောမှားနေတယ်ဆိုရန်ကုန်တိုင်းဝန်ကြီးကိုထောက်ပြတယ်ဒါကြီးကျယ်တဲ့ထင်ရှားတဲ့ကိစ္စတွေပဲနောက်အလားတူပဲတရားစီရင်နဲ့ပတ်သက်လို့ဘာဖြစ်လို့တရားစီရင်ဒီမှာအခုတရားအမှုတွေကြန့်ကြာနေတာလဲဆိုတော့လုတ်တဲ့အခါမှာတရားသူကြီးတွေနဲတော့ပါဆိုတော့ထက်ခတ်ဘာကြက်မရှိဘူးဘာကြက်မရှိရင်ထပ်ချပြီးမယ်ဆိုတော့အများအထီးပေါ့လေစိတ်ဝင်စားဖြစ်လာတယ်နောက်မျက်ချီမပြတ်လဲပဲတရားတမနာကြီးတက်လာပြီးတဲ့နောက်ပိုင်းမှာတရားရုံးချုပ်ကလှုပ်ရှားမှုတွေလှုပ်ဆောင်ချက်တွေပုံမှန်တွက်လက်လာပြီးတော့ဟလာတော်တော်လေးမြန်ဆန်းလာတာတွေ့တွေ့ရတယ်
ဟုတ်ကဲ့ဒါကတော့တကယ်ဝမ်းသာစရာတည်းမှာပဲဆရာတရားတရားဆရာကိုယ်တိုင်ဝါရင်တရားလူတော်ရှိနေတူအနေနဲ့ဒါကိုအကောင်းကောင်းကောင်းဒီအပြုဘောကောင်းအကောင်းမြင်နေဆိုတာလူတွေအတွက်လည်းဝမ်းသာစရာဒါပေမဲ့တကယ်လည်းတွေ့ပေါ်ဆရာဒီလောက်ကြီးပျက်စီးနေတဲ့ရန်တရားကြီးဒီထက်ပို့ပြီးတော့ဟလာခတ်တော့တွက်လေးပို့ပြုတ်ပြင်လာနိုင်အောင်ဆိုရင်ဘာတွေလို့အဲ့လိုပြုတ်ပြင်လာနိုင်ဖို့ရမှာဘလို့အတားအဆီးတွေရောရှိနေလဲဆရာတမန်တော်ကြီးကိုယ်တိုင်ကဒါကိုဆန္ဒရှိတယ်ပြောလဲပြောတယ်ဆိုတာတောင်မှပေါ့နော
်ကျွန်တော်ကတော့ဟိုအခုကျွန်တော်ပြောမယ့်ဥစ္စာကတော့ဟိုတချို့ကရှင်းနေတယ်ကတော့ဟိုတချို့ပညာရှင်တွေကတော့ဟာခက်ခဲတယ်မဖြစ်နိုင်ဘူးပြောတယ်ပေါ့တချို့လူတွေလည်းဝေဖန်တယ်ဆိုတော့ကျွန်တော်တို့ကဝက်ရှော့တွေအကြိမ်ကြိမ်ထိုင်းပြီးပြီသမနာကြီးရှူလဲအခုကျွန်တော်ပြောမယ့်အကြောင်းအရာကိုပဲသမနာကြီးရှူကိုကျွန်တော်တို့ကတရားဝင်တင်ပြပါပါအဲ့ဒါပါလဲဆိုတော့ဂျူရီစနစ်ကိုကျွန်တော်တို့ကျင့်သုံးရမှာဖြစ်မယ်တပားတိုင်းစနစ်နေရတော့ဘလို့မှမျောလင်းချက်မရှိဘူးဘာလို့ဆိုအီးသွေးတွေကလည်းကြတယ်လက်ပေးလက်ယူတွေကလည်းဘလို့မှ230ပြက်လာတာကြီးကိုဒီတနည်းနည်းနဲ့ဘလို့မှလုပ်လို့မရဘူးသူကဂျူရီမှာလုပ်မဲ့လူတွေကိုသူစည်ရင်ကောက်ထားလို့ရတယ်ဒါဗောလန်တီယာပဲဘာမှပတ်သက်လည်းပြီးနေကြမလို့ဒါစေတဝန်တောင်ထမ်းဆောင်တာပဲတော်တော်မြန်လဲမြန်သွားပဲဘာလို့ဂျူရီပါရဲဆိုချင်းသူဂျူရီလူကြီးရတခြားတောင်တွေလည်းရှိသေးတယ်ပြောသူအကြာကြီးစစ်နေလို့မရဘူးဒါကြောင့်အမှုတွေကမြန်လာမယ်နောက်တစ်ခါဒီတပားတိုင်းတရားသူကြီးကိုပဲဝိုင်းပန်ဖို့ပြီးမှသူဖြုတ်ပြီးမှမဟုတ်ဘူးသူအောက်ခရာဖြစ်မယ်ကျန်တဲ့လူတွေကဟောပြောဆိုရင်ဒါလက်ရှိတရားစီရင်စနစ်ကိုလည်းကြပြောင်းကပြောင်းလည်းမဖြစ်စေဘူးဝိုင်းပြီးတော့ပန်ပိုးပေးတဲ့စနစ်နဲ့သွားမှာပဲတရားစီရင်ကအောင်မြင်မယ်လို့ကျွန်တော်တို့ဒီလိုအကြံပေးခြင်းပါတင်လဲနေကြပါဆရာ
ရှင်နေကြီးဦးချင်းမြင့်ကိုကိုကြော်ကြော်သိန်းတွေ့ဆုံမေးမြန်းထားတာပါရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOE ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ19 25 32နဲ့လိုင်းလံမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းပြည်ရင်းသတင်းသုံးသပ်ချက်နဲ့အတူမြမပြည်မပေးစာများကဏ္ဍမှာချစ်သူများနေ့အကျိုးအထူးအစီအစဉ်နဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုနားဆင်ရပါမယ်ဘိုးချုပ်ကြီးဟောင်းသူရဦးရွှေမန်းတီထောင်တဲ့ပြည်ထောင်စုကောင်းကျိုးဆောင်ပါတီကဘယ်လိုပါတီဖြစ်နိုင်မလဲဒီပါတီကိုတီထောင်လိုက်ခြင်းကနိုင်ငံရေးလောကမှာဘယ်လိုအကျိုးသက်ရောက်မှုတွေရှိမလဲဆိုတဲ့အပေါ်ဦးစီသူအောင်မြင့်ကဆွေးနွေးမှာဖြစ်ပြီးမတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ပေးထားပါတယ်ရှင
်သုံးနှစ်ကျော်ကြာနိုင်ငံရေးစင်မြင့်ထက်မှာထင်ထင်ရှားရှားမနေပဲလွတ်တော်ကော်မရှင်တခုရဲ့ဥက္ကဋ္ဌအဖြစ်လောက်ပဲတာဝန်ယူထားတဲ့ဗိုလ်ချုပ်ကြီးဟောင်းသူရဦးရွှေမန်းဟာပြီးခဲ့တဲ့ဖေဖော်ဝါရီ5ရက်နေ့မှာတော့သူဦးဆောင်တီထောင်မဲ့ပြည်တော်စုကောင်းကျိုးဆောင်ပါတီကိုပြည်တော်စုရွေးကောက်ပွဲကော်မရှင်စီမှာမှတ်ပုံတင်လျှောက်ထားလိုက်ပါပြီ။တချိန်ကသမရဖြစ်ခြင်းနဲ့သမရဖြစ်အောင်ကြိုးစားမယ်လို့ထုတ်လဲထုတ်ပြောတကယ်လဲသမရဖြစ်အောင်တွန်းတွန်းတက်တက်အစွမ်းကုန်ကြိုးစားခဲ့တဲ့သူရဦးရွှေမန်းတယောက်အခုဒီချိန်ပါတီထောင်ရမှာနိုင်ငံရေးရည်မှန်းချက်ဘလောက်ထိထားမလဲစိတ်ဝင်စားဖို့ကောင်းပါတယ်။သူတီထောင်မဲ့ပါတီဟာဘယ်လိုပါတီမျိုးဖြစ်နိုင်မလဲဘသူတွေကအဓိကဥဆောင်ပြီးဘသူတွေကိုစီးယုံမလဲသူ့ပါတီတီထောင်လိုက်ခြင်းအဖြစ်နိုင်ငံရေးလောကထဲဘလောက်သက်ရောက်မှုရှိစေမလဲဆိုတာလေ့လာကြည့်ကြရအောင်ပါတ
ိတ်မွေးသေးတဲ့အချိန်ကိုပြန်ကြည့်လိုက်ရင်2017မတိုင်ခင်ဆရာနာရှင်အစိုးရလက်ထက်တုန်းကသူရဥရွှေမန်းဟာတက်မတော်မှာဗိုလ်ချုပ်ကြီးအဆင့်နဲ့နိုင်ငံရဲ့နံပါတ်3စစ်ကောင်းဆောင်မှာစစ်အစိုးရကနေဟန်ပြအယက်သားအစိုးရအပြောင်းလဲလုပ်တဲ့အချိန်အဲ့ဒီအချိန်ကအာနာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေဟာဘယ်သူ့ကိုဘယ်ရာထူးတွေမှာထားမယ်ဆိုတာအသေးချာစီစဉ်ပြီးသူနဲ့နံပါတ်1ခေါင်းဆောင်ဖြစ်တဲ့ဒုဗိုလ်ချုပ်မှုကြီးမောင်အေးတို့နှစ်ယောက်အနားယူသွားကြပါတယ်။ထူးခြားတာတစ်ခုကတော့သူတို့နှစ်ယောက်ပြီးရင်ရာထူးအကြီးဆုံးဖြစ်တဲ့သူရဥရွှေမန်းကိုသမရရာထူးမပေးဘဲသူ့ထက်အဆင့်နှိပ်တဲ့ဗိုလ်ချုပ်ကြီးတိန့်စိန်ကိုသမရရာထူးပေးခဲ့ပြီးသူ့ကိုတော့အသစ်ပေါ်ပေါက်လာတဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌတာဝန်ပဲပေးရခဲ့ပါတယ်။အဲ့ဒါဟာဆရာနာရှင်တွေစိတ်ကြိုက်ရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံခြေခံဥပဒေအရဆိုရင်တော့တိုင်းပြည်မှာနံပါတ်4အဆင့်ရှိခေါင်းဆောင်ပါဒါပေမဲ့နိုင်ငံရေးရည်မှန်းချက်ကြီးတဲ့သူရဦးရွှေမန်းကတော့အဲ့ဒီအချိန်မှာသမရဖြစ်ခွင့်မရပေမဲ့နောက်9နှစ်သက်တမ်းလောက်ကြာရင်သမရဖြစ်နိုင်အောင်ကြိုးလဲကြိုးစားနောက်ပိုင်းတရားဝင်ထုတ်ပြောတာမျိုးလည်းလုပ်ခဲ့ပါတယ်အရင်ဆရာနာရှင်တွေရဲ့ရည်မှန်းချက်နဲ့2008ဖွဲ့စည်းပုံကိုကြည့်ရင်သူရဦးရွှေမန်းသမရဖြစ်ဖို့ဆိုတာရွယ်ကူတဲ့ကိစ္စမဟုတ်ပါဘူးအကြောင်းကတော့အရင်ဆရာနာရှင်တွေဟာသူတို့အနာမယူမီအပြောင်းလဲတွေမလုပ်မီအခြေခံအဆောက်အုံနဲ့နိုင်ငံဘန်နာအမြောက်များရရှိထားတဲ့ပြည်ခိုင်ဖြိုးအသင်းကိုပြည်ခိုင်ဖြိုးပါတီအဖြစ်အသွင်ပြောင်းထားပြီးတက်မတော်စစ်ကောင်းဆောင်အဆက်ဆက်အဲ့ဒီပါတီကိုအသုံးပြုပြီးနိုင်ငံအုပ်ချုပ်ရေးမှာနှစ်ပေါင်းများစွာဆက်ပြီးချုပ်ကင်သွားဖို့စနစ်တကျအစီအစဉ်လှုပ်ထားလိုပါပဲတက်မတော်ခေါင်းဆောင်ကနေပြည်ခိုင်ဖြိုးပါတီအဲ့ဒီကနေသမရဒုသမရဝင်းကြီးလို့အဲ့ဒီကနေလွတ်တော်ရဲသွားပြီးအစိုးရကိုထိန်ချောင်းပြီးရင်လုံးဝအနာယူဆိုတဲ့ပုံသဏ္ဍာန်မျိုးပါအဲ့ဒီလိုဖြစ်စေဖို့ပြည်ခိုင်ဖြိုးပါတီဟာရွေးကောက်ပွဲတွေမှာ34ရာခိုင်နှုန်းလောက်နိုင်ရင်ကိုအဆင်ပြေပါတယ်အဲ့ဒါဟာတက်မတော်ကိုယ်စားလှယ်တွေနဲ့ပေါင်းပြီးတမရမြောင်နိုင်အစိုးရဖွဲ့နိုင်တဲ့အရေးတွတ်မှုပါအဲ့လောက်မဲရဖို့ကလည်းမခက်ပါဘူးအကြောင်းကတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့ရွေးကောက်ပွဲကော်မရှင်လိုမျိုးကိုလည်းစစ်ဘိုးချုပ်ဟောင်းတွေကအပြည့်အဝထိမ့်ထုတ်ထားပြီးဘလို့မတမာမှုမျိုးကိုမဆိုလုံနိုင်လို့ပါပဲတကယ်လဲ2010ရွေးကောက်ပွဲမှာစစ်အစိုးရဟာအဲ့ဒီအတိုင်းလုပ်ခဲ့ပါတယ
်ဒီလိုခြေနေမျိုးမှာသူရဦးရှိမှသမရဖြစ်ရေးအိမ်မက်အကောင့်ထဲပေါ်ရတာအတော်ခက်ခဲကြမ်းတမ်းပါတယ်ပထမတစ်ချက်ကတော့သူဟာပြည်ခိုင်မျိုးပါတီရဲ့နံပါတ်1ခေါင်းဆောင်ဖြစ်ဖို့လိုပါတယ်ကမ်းလျော်စွာပါတီဥက္ကဋ္ဌဦးသိန်းစိန်သမရဖြစ်သွားလို့ပါတီတာဝန်ထမ်းဆောင်မရတဲ့အခြေအနေအောက်မှာပြည်ခိုင်မျိုးပါတီဟာသူရဦးရှိမှလက်ထဲရောက်သွားပါတယ်အရင်ဝန်ကြီးလိုဘဝမျိုးတွေကနေလွတ်တော်ရဲရောက်သွားတဲ့နောင်တစ်ချိန်အနာပေးခံရတော့မဲ့ပြီးခိုင်ဖြိုးထိတ်တန်ကောင်းဆောင်အမတ်တွေကိုလည်းသူရဦးရွှေမန်းကပိုင်ပိုင်နိုင်နိုင်စီးဦးနိုင်သွားခဲ့ပါတယ် ပြည်ခိုင်ဖြိုးတွေလွှမ်းမိုးထားတဲ့လွှတ်တော်ဟာသူရဥရှင်မှလွှတ်တော်လို့တော့ပြောလာနိုင်ပါတယ်။ဒါပေမဲ့အဲ့လောက်နဲ့မရသေးပါဘူး။ဒုသမ္မတတဏှာရယူနိုင်တဲ့သမရရွေးချယ်ရမှာ25ရာခိုင်နှုန်းလက်ဝယ်ရရှိထားတဲ့တမတော်ကာကွယ်ရေးဦးစီးချုပ်နဲ့အခြားစစ်ဘုတ်ချုပ်တွေကသူ့ကိုသဘောမကျရင်အကျိုးစီးပွားချင်းထိတ်တိုက်တိုးရင်သူသမရမဖြစ်နိုင်ပြန်ပါဘူးဒီအခါသူရဥရှိမဟာတမတော်ခေါင်းဆောင်တွေနိုင်ငံရေးလောကထဲဝင်ရင်သူ့လက်အောက်ရောက်ရေးဖွဲ့စည်းပုံကိုပါပြင်ဖို့ကြိုးစားရပါတော့တယ
်အဲ့ဒီအချိန်ကဖွဲ့စည်းပုံပြင်ရေးကော်မတီကိုသူရဥရှိမလမ်းညွန်တဲ့အထက်မှာနိုင်ငံတော်သမရဒုသမရတွေနဲ့ပြည်ထောင်စုဝန်ကြီးအဆင့်တွေကိုခန့်အပ်တာဝန်ပေးရမှာရွေးကောက်ခံကိုယ်စားလှယ်ဖြစ်ရမယ်ဆိုတဲ့အချက်လည်းပါဝင်ခဲ့ပါတယ်။အထိပ္ပယ်ကတော့တက်မတော်တွေကကာကွယ်ရေးဦးစီးချုပ်အပါအဝင်ဘယ်စစ်ဘိုလ်ချုပ်တွေဖြစ်ဖြစ်သမရဒုသမရဝန်ကြီးချုပ်လုတ်ချင်ရင်တက်ကအနားယူပြီးရွေးကောက်ပွဲဝင်ဖို့လိုပါလိမ့်မယ်။ရွေးကောက်ပွဲဝင်ရင်ပြည်ခိုင်ပြိုးပါတီအနေနဲ့ပဲဝင်ရမှာဖြစ်လို့သူ့ရဲ့ဦးဆောင်မှုအောက်ကနေသူနေရာချထားပေးတဲ့နေရာကနေရွေးကောက်ပွဲဝင်ကြရမယ်သဘောဖြစ်ပါတယ်။သူပြင်စေချင်တာသာပြင်နိုင်ခဲ့ရင်သူရဥရွှေမန်းသမနာဖြစ်ဖို့လမ်းစာပွင့်ကောင်းပွင့်လာနိုင်ပါတယ်။ဒါပေမဲ့သူပြင်ချင်တဲ့အချက်ဟာတက်မတော်ခေါင်းဆောင်တွေကိုအမျက်ဒေါသထွက်စီပြီးနောက်ဆုံး2015ဩဂုတ်လ12ရက်နေ့ညမှာပါတီခေါင်းဆောင်နေရာကပါအတင်းကျပ်ဖယ်ရှားခံလိုက်ရပါတော့တယ်။အဲ့ဒီလောက်တောင်မကသေးပါဘူး။လွှတ်တော်နောက်ပိုင်းကာလသူ့ဘဝလုံလုံခြုံခြုံတောင်တိတ်မရှိခဲ့ပါဘူး။ရွေးကောက်ပွဲရှုံးပြီးနောက်သူ့တနက်ကိုခေါင်းအောက်မှာချထားတာကိုသူ့ဇနီးတွေ့သွားတော့မလိုတော့ဘူးဆိုပြီးပြောတဲ့အကြောင်းသူ့ကိုယ်တိုင်ရေးစာအုပ်မှာဖော်ပြခဲ့မှုပါတယ်။လက်ရှိအချိန်ထိသူ့ကိုဥက္ကဋ္ဌနေရာပေးထားတဲ့တည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာသုံးသပ်ရေးကော်မရှင်ကိုလည်းဖွဲ့စည်းပုံနဲ့အညီဖွဲ့ထားတဲ့အဖွဲ့မဟုတ်ဘူးဆိုပြီးတက်မတော်ဘက်ကအမြဲတစေကန့်ကွက်နေစေပါ။
အဲ့လိုချိန်နေအောက်မှာသူရဥရှိမန်းပါတီထောင်တာပါ။သူဟာအရင်တက်မတော်ထဲမှာအဆင့်မြင့်တာဝန်ကိုနှစ်ပေါင်းများစွာထမ်းဆောင်ခဲ့ဘူးတာလွှတ်တော်ခေါင်းဆောင်ဘွားကလည်းပြည်ခိုင်ပြိုးအမတ်အများစုသူ့ဘက်ကရှိခဲ့တာလက်ရှိသူတီထောင်မဲ့ပါတီမှာလည်းအငိမ့်စားစစ်အရာရှိတွေပြည်ခိုင်ပြိုးဟောင်းနေလို့ပုံကိုမျိုးတွေဥဆောင်ပါဝင်နေတာကိုကြည့်ကြင်အဖြစ်သူစီယုံနိုင်မဲ့သူ့ကိုထောက်ခံမဲ့အင်အားအများစုဟာစစ်မှုထမ်းဟောင်းနေတဲ့ပြည်ခိုင်ပြိုးပါတီထဲကပဲဖြစ်နိုင်ဖွယ်ရှိနေပါတယ်လက်ရှိတိုင်းသားမဟုတ်တဲ့ပါတီတွေထဲမှာပြည်သူအများစုကြီးဟာ NLD ကိုထောက်ခံကြပြီးအရေးအတွက်ရခိုင်နှုန်းနည်းပေမဲ့ပြည်ခိုင်ဖြိုးကတော့ဒုတိယလိုက်ပါတယ်ဒီအတွက်သူရဥရှိမန်းပါတီထောင်တာဟာ NLD ပါတီအတွက်သိပ်ပြီးအကျိုးသက်ရောက်မှုရှိမှာမဟုတ်ပေမဲ့လက်ရှိပြည်ခိုင်ဖြိုးပါတီထောက်ခံသူတွေကိုခွဲဝေရယူသွားနိုင်တာမို့လာမယ့်2020ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးပါတီအတွက်ထိုးနှက်ချက်တရဖြစ်လာဖွယ်ရှိကြောင်းပါ
သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အပြီးမှာတော့ဒီတစ်ပတ်မြန်မာပြည်မှပေးစာများခဏအတွက် February 14ရက်ချစ်သူများနေ့အကျိုးအထူးစင်စုံကိုနှาศင်ကြရပါမယ်။မအီးသနာကျော်စီစဉ်တင်ဆက်ပေးထားပါတယ်ရှင်။
မင်္ဂလာပါရှင်။ဒီနေ့တော့လာမယ့် February 14ရက်နေ့ Saint Valentine's Day ချစ်သူများနေ့အကျိုးအချစ်တချင်းလေးတွေနားဆင်ရင်လည်းချစ်သူများနေကိုဆင်နွှဲကြရအောင်ပါ Saint Valentine's Day ဆိုတာခရီးယန်ဘာသာအယူဆကဆင်းသက်လာတယ်ဆိုပေမဲ့လည်းခုခေတ်မှာတော့ကမ္ဘာဒေသအနှံ့ပြားမှာဒီချစ်သူများနေကိုပါဝင်ဆင်နွှဲကြတာပါနော်ဒီတော့ကျမတို့တွေလည်းဒီလေလိုင်းပေါ်မှာနေချစ်သူများနေကိုကြိုးပြီးတော့ဆင်နွှဲကြရအောင်ပါအချစ်တချင်းလေးတွေနားထောင်ရင်လည်းကိုချစ်တဲ့သူတွေအတွက်ဘယ်သူတွေဘယ်လိုများသတင်းစကားတွေပါထားပါလဲတင်စာဝေဆိုတဲ့ဒေါ်ရရှင်ကတော့ပထမအဦးဆုံးကိုယ့်ရဲ့ဘာကိုနန်းနာကအမေနဲ့အဖေပါသားသမီးကိုလည်းဖြူလဲချစ်တယ်လို့မဲလဲချစ်တာမိဘနှစ်ပါးဖြစ်ပါတယ်ဆိုပြီးတော့ချစ်သူများနေမှာသူ့ရဲ့မိဘနှစ်ပါးအတွက်အမှတ်တရရည်စူပါတယ်ဦးလင်းထက်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါမိဘနှစ်ပါးနဲ့ချစ်စနီးသားနှစ်ယောက်အတွက်ထူးရင်တင်ရဲ့ထာဝရင်ဆိုတဲ့တခြင်းလေးတောင်းဆိုခြင်းပါတယ်တဲ့ VOA Facebook ပရိသတ်ဦးလင်းထက်ဖြစ်ပါတယ် VOA Valentine တခြင်းလက်ဆောင်ကဏ္ဍမှာပါဝင်ခြင်းပါတယ်ဆိုတဲ့နောက်ထပ် Messenger ကနေပြီးတော့စာတို့လေးရေးလာတဲ့သောရရှင်ကတော့နန်းဆန်ရှမ်းတောင်ပိုင်းကဦးဆိုင်ထွန်းလာဖြစ်ပါတယ်နန်းဆန်ရှမ်းတောင်ကဦးဆိုင်ထွန်းလာကထိုင်းရောက်မက်ကြီးစိန်အတွက်တချင်တောင်းကျင်ပါတယ်ဆိုပြီးတော့ Valentine Day လက်ဆောင်ပါပါတယ်ရှင်ထူးရင်တင်သိဆိုထားတဲ့ထောင်စင်မှာဆိုတဲ့တချင်လေးကတော့ဒီတော်ရရှင်နေတယ်မကဘူးတော်ရရှင်တော်တော်များများနှစ်ချိုက်ကြမဲ့တချင်လေးတို့ဖြစ်ပါတယ်เนาะနားဆင်ကြည့်အောင်ပါထောင်စင်ရေရထောင်စင်သာပျော်ရွှင်ရမင်းတပါငါချူThank you. မင်္ဂလာပါ VOE စူတင်းရဲ့အဝေးရောက်ချစ်သူတချင်တွေတောင်းဆိုပါတယ်အဝေးရောက်တငယ်ချင်းတွေအားလုံးအတွက်အမှတ်တရပါလို့လာမင်းကိုကိုဆိုတဲ့တော်ရရှင်ချစ်သူများနေမှာတေးတောင်းထားပါတယ်ဆုလက်ချိုဆိုတဲ့တော်ရရှင်ကလည်းမတောင်းတဘူးဘလို့လုံးရမလဲမသိဘူးလို့စာရေးလာပါတယ်ရှမ်းပြည်နယ်ကဖြစ်ပါတယ်မဆုမြတ်ချိုကပျော်ပွဲကချစ်ရတဲ့သူအကွန်အတွေ့တချင်လေးပေးပါတယ်သူတို့ကအနေဝေးတဲ့ချစ်သူတွေဖြစ်ပါတယ်တချင်အေးအေးလေးစိုက်ပါတယ်လို့ဆိုလာပါတယ်
君見るちゃん寝びめこだれなでちゃんとるべ心びまら追いねやんも寝にゃ顔やらまんたんじわい寝びめ寝がなねれしとるべ勇気来ちやぞんとえどどべ追いやせぷれBiam so nine pike ye ninga ko da me twa ke ye chi kwe a bi be o chi a du le ye si ma mya le be yin kwe na ma le di chain so du ne shi ne ma le si cha ma chi tu ye ma pyan le de chi tu ne cha ra me di ya ที่ว่าเชียร์ได้ดูยายิ่งเดียวเทพูชิตา
เอลิเมนต์ဆိုတဲ့ dora ရှင်ကတော့အမြင့်မြို့မှာရှိနေတဲ့တယောက်တော်သူစုအတွက်ပါမာရိဇာရဲ့ရွှေရည်ဒီတခြင်းလေးတောင်းဆိုပါရစေတဲ့မလေးရှားကကိုအောင်ကျော်ဟင်းစင်ကာပူကချစ်သူဖြစ်တဲ့ជីဖြူလိုင်းအတွက်မေတ္တာဒီလက်ဆောင် Valentine တခြင်းတစ်ပုဒ်ပါပါတယ်မိုက်ကယ်ဆိုတဲ့ dora ရှင်ကတော့ချစ်စနီးအတွက်အမှတ်တရတေးတောင်းလာတာပါဘကိုတိုင်းဖြူးဖြူးကရွှေရွှေပါဆိုတဲ့သောရရှင်ကတော့ Facebook ကတငယ်ချင်းတယောက်ကိုခင်မင်မှုအမှတ်တရအနေနဲ့ချစ်သူများနေမှာတချင်းလေးတစ်ပုဒ်မြစ်တာဒေးလက်ဆောင်ပေးခြင်းပါတယ်။ရန်ကုန်တိုင်းဒေါ်ပုံမြို့နယ်ကကိုထွန်လင်းဆိုနားဆင်ဖို့အတွက်ပါ။ကျေးဇူးပါ VOE လို့ရေးလာပါတယ်
။ We are the dawn of the sinners and moon ငါမင်းမရှိလို့မဖြစ်သူပါNene tai lo me no amago Tu ding a twin one nere Say da de pie lo la ro kwe ji a che le ma pyo ne A chi ga bo wa twan de de a ma laWatch you see ye this idea Me yo yo mishi lo ma phit de do nu Si mi rue cha we ye la Say da rue pye long da ro kwe chin a chin le
တဲ့တချင်းတောင်းလို့ရတယ်ဆိုလို့ပါဆိုပြီးတော့ messenger ကနေတချင်းတောင်းလာတယ်နောက်တစ်ယောက်ကတော့ကိုအောင်ကျော်မြတ်ဖြစ်ပါတယ်ချင်းကြီးလေးကိုအောင်ကျော်မြတ်ကရန်ကုန်မြို့တင်ငန်းကျွန်းမှာနေတဲ့အကိုကိုအောင်ဆန်းစော်အတွက်ဆိုပြီးတော့ valentine မြစ်တာဒီလက်ဆောင်တစ်ပုဒ်ပါလာတာပါသူကစာလေးတူတူလေးရေးလာပါတယ်တယောက်နဲ့တယောက်မာနာလေးတွေရှော့နိုင်တာရှော့ပြီးတော့ရှေ့ဆက်တယောက်နဲ့တယောက်ချစ်ပေးနိုင်တာတွေထက်ပိုချစ်ပေးပြီးစရာဘွားကြီးကိုကိုပိုင်ရင်မှန်းချက်တာမကကျင်းနိုးစရာကောင်းတဲ့နေ့ရက်လေးတွေနဲ့အတူတူဖန်တီးပြီးတော့ဖြတ်တန်းကြရအောင်ကိုကြီးညီရဲ့အချစ်တွေကိုလည်းဒီထက်မကတန်ဖိုးထားပြီးတော့ညီကိုလည်းပို့ချစ်ပေးပါအရန်ချစ်ပါတယ်ကိုကိုအောင်ဆန်းစော်ရေလို့အားလုံးသိအောင်ကြီးညာလိုက်ပါတယ်တဲ့ချစ်ညီကိုအောင်ကျော်မြတ်ကကိုအောင်ဆန်းစော်အတွက်ဆိုပြီးတော့ Valentine မြတ်တာဒီလက်ဆောင်တစ်ပုဒ်ပါတာပါနေလင်းထက်ဆိုတဲ့တော်ရရှင်ကတော့ Forka ရဲ့တခြင်းအခုလောလောဆယ်ဆိုတဲ့တခြင်းလေးတောင်းဆိုခြင်းပါတယ်တဲ့ တောင်းကလာ14ရက်ကွယ်အစီမံခံရသွားရှင်ဖြစ်ပါတယ်ဒီသချင်းလေးအရန်ကိုတိုက်ဆိုင်လို့တောင်းဆိုခြင်းပါတယ်ဆိုပေမဲ့လည်းသူဘသူအတွက်တိုက်တိုက်ဆိုင်ဆိုင်နဲ့တောင်းခြင်းလဲဆိုတော့ပြောမလာပါဘူးเนาะဒီတော့ focus တီဆိုထားတဲ့သူတောင်းဆိုထားတဲ့အခုလောလောဆယ်ဆိုတဲ့သချင်းလေးကို Valentine လက်ဆောင်ပေးခြင်းပါတယ်ရှင
် Now I'm alone and mean it me Lên bầu ye trời la Hey I be got na ya ma ne shi de Nesin ye da sa o te A chao ya me ma ba A tu tu ne dai ma fame mo wait all ba A cool all lost air O me can na me ta la I saw that chain we died It learned it on my bed And it say take a day And I feed it Walk on you with chain we died And she ain't come my bed A to-do need I My flame will wait on me A cool all lost air
ကိုကိုဝင်းကမတွေးဆုံနိုင်တဲ့ချစ်သူမက် SRT အတွက်လက်ဆောင်လေးပါတဲ့အရင်သတိရပါတယ်လို့လည်းဆိုလာပါတယ် VO ကိုကျေးဇူးတင်လျက်ပါတဲ့ကိုဝင်းဖြစ်ပါတယ်ခိတပြုံးလွင်ကိုရောက်နေတဲ့လွေးခင်ငိမ့်သွဲအတွက်တချင်းလွင်ပေးပါလို့မိုင်းဆိုတဲ့သွားရှင်တောင်းလာပါတယ်သူ့ကိုအရင်ချစ်တယ်ထာဝရအဆုံးထိချစ်နေမယ်လို့ပြောပေးပါလို့လည်းဆိုလာပါတယ်တူတာရတာဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့မင်္ဂလာပါ VO အရင်ပျော်စရာကောင်းတဲ့သတင်းလေးပါပဲဒီလိုအစီအစဉ်လေးတင်ဆက်ပေးတာအရန်ကြိုက်နှစ်သက်ပါတယ်ဖေအဖွဲ့သားများကျေးဇူးတင်ပါတယ်လို့ပြောလာပါတယ်တချင်တော့တောင်းမလာပါဘူးချစ်သူများနေအတွက်ရင်ခုန်ပျော်ရွှင်နေပုံရတဲ့ဒီတော်ရရှင်အတွက်ကျမတို့ VOE ကချစ်သူများနေတေးလက်ဆောင်ပါခြင်းပါတယ်နော်နောက်ပေါ်ရန်လာဆိုတဲ့ VOE Facebook ပရိသတ်ကလည်းဒါမျိုးကြပြန်တော့ VOE ကတော်သွားပြန်ရောမင်္ဂလာပါ VOE လို့ရေးလာပါတယ်သူကချစ်ချူသွားပြီးတော့တချင်လည်းဘသူကိုတောင်းဆိုခြင်းနဲ့ဆိုတာမျိုးပြောမထားပါဘူးဒါဆိုလည်းကိစ္စမရှိပါဘူးနော်ကျမတို့က VOE ပရိသတ်တွေအတွက်ချစ်သူများနေတချင်လေးတွေတောင်းပေးခြင်းတာပါအခုစာရေးလာတဲ့သူတွေမှမဟုတ်ပါဘူး VOE ပရိသတ်တွေအားလုံးရော VOE ကိုနားမထောင်တဲ့သူတွေကိုပါဒီကဘာပေါ်မှာမုန်တိမှုတွေကိုအချစ်နဲ့ဆေးပြစ်နိုင်ရင်အကောင်းဆုံးမလို့အချစ်တချင်လေးတွေလွှင့်ပေးရတာအမတန်စိတ်ချမ်းသာစရာကောင်းပါတယ်တယောက်နဲ့တယောက်ချစ်ချင်းမြတ်တာတွေမျှဝေရတာလည်းအမတန်မင်္ဂလာရှိရဲ့အလို့ပါနော်ကျမကတော်ရရှင်နေအားလုံးအတွက်ဆုံးတွဲတဲ့ချင်းလေးတစ်ပုဒ် Valentine နေ့တေးလက်ဆောင်ပါခြင်းပါတယ်ရှင်။မျိုးချော့မြိုင်နဲ့ train တော်ဘို့တည်ဆူထားတဲ့မိုးလေးဖွဲရုံဆိုတဲ့တဲ့ချင်းလေးကိုသွားရရှင်နေအားလုံးနှစ်ကြိုက်သဘောကြမယ်ထင်ပါရဲ့နော်
။မိုးလေးဖွဲလုံးတည်ရတဲ့ညင်းနေတဲ့ပြင်းတကားစီပဲ
情泪也没乱的
န်တိုင်းနဲ့မေတ္တာတည်းလက်ဆောင်တခြင်းပါကြသလိုပဲကိုချစ်သူခင်သူတွေအတွက်မေတ္တာတည်းလက်ဆောင်ပါခြင်းနဲ့အမတ်တရားစကားလေးတွေပြောခြင်းနဲ့ဆိုတော့ VA Facebook စာမျက်နှာမှာပဲဖြစ်ဖြစ်အီးမေးလ်ကပဲဖြစ်ဖြစ်စာရေးပို့လိုက်ပါ VA email လိပ်စာက bambi@voanews.com ဖြစ်ပါတယ် Facebook က VA ပရိသတ်အနေနဲ့တော့ VA Bambi's News ဆိုတဲ့ VA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလာပြီးတော့တေးတောင်းနိုင်ချစ်သူအတွက်အမတ်တရားစကားလေးတွေလာပြောထားနိုင်ပါတယ်ရှင်ကိုတေးတောင်းခြင်းတဲ့သူရဲ့နာမည်နေရက်ကိုတော့ထည့်ရေးပြဖို့မမေ့ပါနဲ့နော်ဖေဖော်ဝါရီလ14ရက်နေ့ကလည်းအားလုံးတွေပျော်ရွှင်ပွဲချစ်သူများနေ့ဖြစ်ပြီးတော့ချစ်ချင်းရဲ့နဲ့နေလေထဲမှာတင်းပြန့်ထုံပါစေ
မအေးတနာကျော်ရဲ့မြန်မာပြည်မှပေးစာများခဏအပြီးအခုတော့ထူးခြားစံပြသတင်းများစီစဉ်ကိုတင်ဆက်ပေးပါမယ်။ဂျာမနီကစာပို့သမားတယောက်ဟာသူတို့နိုင်ငံရဲ့အမြင့်ဆုံးတောင်ထိပ်ကိုနှေးမရှောင်မိုးမရှောင်နေစဉ်လိုလိုစာသွားပို့ရပါတယ်။ရုရှားနိုင်ငံကရှေ့ဖြစ်ဟောသူတွေစုံးကဝေးတွေစုဝေးပြီးတော့သမရပူတင်အတွက်သူတို့ရဲ့ထူးခြားတဲ့စွမ်းအင်တွေလွှဲပြောင်းပေးတဲ့အခမ်းအနားတစ်ခုကိုကျင်းပခဲ့ပါတယ်။အခုလိုထူးခြားစံပြသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငင်းညံတို့ကတင်ပြပေးထားပါတယ်ရှင်။
ဂျာမနီနိုင်ငံကအမြင့်ဆုံးနှင်းဖုံးတောင်ထိပ်ဖြစ်တဲ့ဇက်ပစ်ကိုစာအမြဲပို့ပေးတဲ့စာပို့သမားတယောက်အကြောင်းပြောပြပေးကြပါရစေ။အသက်53နှစ်ရှိပြီဖြစ်တဲ့အန်ဒရီယပ်အိုဘာဘော်ရဲ့စာပို့အလုပ်ကလေတွေနှင်းတွေမိုးတွေကြားတဲ့လောက်ရတာဖြစ်ပြီးတော့ရာသီဥတုဘလောက်ပဲဆူဆူမီတာ2962မီတာမြင့်တဲ့နှင်းဖုံးတောင်ထိပ်ကိုကောင်းငင်ကျူသွဲတန်းထားတဲ့ကားစီးပြီးတော့သွားရတာပါ။တောင်ထိပ်မှာရှိတဲ့စကန်တစ်ခုကိုစာပို့ရတာဖြစ်ပြီးအရင်ကတော့ဟိုတယ်အဖြစ်သုံးခဲ့ပြီးတော့အခုအခါမှာတဘာဝပတ်ဝန်းကျင်လေ့လာတဲ့စကန်အဖြစ်ပြောင်းလဲထားတဲ့နေရာပါ။နောက်ပြီးတောင်ထိပ်စကန်မှာရှိတဲ့စားတောက်ဆိုင်ကပို့စရာရှိတဲ့စာတွေကိုသိမ်းပေးရပါတယ်။တောင်ထိပ်ကိုလာရောက်လဲပဲကြတဲ့ခီးသွွားဧည့်သည်တွေလည်းအမတ်တရားအဖြစ်နဲ့ပို့စကတ်လေးတွေကိုတောင်ထိပ်စာတိုက်ကနေပို့နိုင်ပါတယ်။ဇက်ပစ်တောင်ထိပ်ကစာတိုက်တာဝန်ရှိသူစာပို့သမားအဖြစ်အိုဘာဘွာ1995ခုနှစ်ကတည်းကလုပ်ခဲ့တာဖြစ်ပြီးတော့သူ့ရဲ့အဖေဟာလည်းအဲ့ဒီစာတိုက်မှာ25နှစ်တိုင်လုပ်ခဲ့တဲ့သူပါသူ့ရဲ့သားလည်းစာပို့သမားအဖြစ်နဲ့ဆက်လက်လုပ်ကိုင်သွားလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောပါတယ်ရှင
်ရုရှားနိုင်ငံကရှေ့ပြစ်ဟောသူတွေစုံးမတွေထူဝဲပြီးတော့သမ္မတပူတင်အတွက်သူတို့ရဲ့ထူးခြားတဲ့စွမ်းအင်တွေလွှဲပြောင်းပေးတဲ့အခမ်းအနားတစ်ခုကျင်းပခဲ့ပါတယ် The Circle of Power လို့ခေါ်တဲ့သူတို့ရဲ့အစွမ်းအထက်ဆုံးဒလိထုံးစံတစ်ခုကိုပြီးခဲ့တဲ့အပတ်ဇန်နဝါရီလ5ရက်နေ့ကကျင်းပခဲ့တာပါ။တဘာဝနယ်လွန်စွမ်းအင်တွေကိုပိုင်ဆိုင်ကြတယ်လို့သူတို့ဘာသာသူတို့ယုံကြည်ကြတဲ့လူတွေစုဝေးပြီးတော့ဂါရာမန်ဒန်တွေရွတ်ဖတ်ပြီးသူတို့ရဲ့ခေါင်းဆောင်ကိုထောက်ပံ့ပေးခဲ့ကြတာပါ။သူတို့ရဲ့ယူရချက်ကတော့ရုရှားနိုင်ငံသားတွေရဲ့လူနေမှုအဆင့်တန်းတွေမြင့်မားစေဖို့ကမ္ဘာတဝန်းကလူတွေရဲ့လူနေမှုအဆင့်တန်းတွေမြင့်မားစေဖို့နဲ့သမ္မတပူတင်ကိုခွန်အားပေးဖို့အတွက်ဖြစ်ပါတယ်။ရုရှားရိုးရာဒလိထုံးစံတွေအရအခုလိုတဘာဝနယ်လွန်အစွမ်းရှိတဲ့သူတွေကိုယုံကြည်ကြတာလည်းဖြစ်ပါတယ်ရုရှားကျန်းမာရေးဝန်ကြီးဌာနရဲ့အချက်လက်တွေအရရုရှားနိုင်ငံမှာလူ8000လောက်ဟာဗျောဂကုသူ ရှေ့ပြည့်ဟောသူတွေအဖြစ်နဲ့တခြားပုံစံတူလုပ်ငန်းတွေမှာအသက်မွေးကြပါရယ်ခင်ဗျာ
။ရှေ့ဥရောပနိုင်ငံတစ်ခုဖြစ်တဲ့အက်စတိုးနီးယားမှာအေးနဲ့အပူအကြားတလဲစီကြုံရတဲ့မာရသွန်ပြိုင်ပွဲတစ်ခုကျင်းပခဲ့ပါရယ်။နိုင်ငံရဲ့တောင်ပိုင်းမှာရှိတဲ့အိုတီဘာမြို့မှာကျင်းပတဲ့ဒီပွဲမှာတော့ထူးခြားတဲ့ဝိစုံတွေကိုဝစ်ဆင်ပြီးအေးဆက်နေတဲ့စောင်းရည်တွေထဲမှာစောင်းနာချွေးထုတ်ခန်းတစ်ခုကနေတစ်ခုကိုပြေးကြရတာပါ။ပြိုင်ပွဲဝင်အသင်းတစ်သင်းမှာအဖွဲ့ဝင်၄ယောက်ပါတာဖြစ်ပြီးတော့ချွေးထုတ်ခန်းအပူခန်းတစ်ခုထဲမှာအနည်းဆုံး၃မိနစ်နေရပါတယ်။အဲ့ဒီအချိန်မှာတော့ပြင်ပအပူချိန်ကရေခဲမက်အောက်၄ဒီဂရီစင်တီဂရိတ်လောက်အေးဆက်နေတာဖြစ်ပါတယ်။အသင်းတသင်းအနေနဲ့ချွေးထုတ်ခန်း19ခုကိုအပြေးအလွှာသွားထိုင်ကြတာဖြစ်ပြီးတော့နောက်ဆုံးမှာအမှတ်ပိုရဖို့အတွက်ရေခဲရေခံတဲကိုတိုင်ပင်ထိုးကြရတာပါ။ပါဝင်တဲ့ချွေးထုတ်ခန်းတွေဟာဇင်ခံအမျိုးအစားတွေပါဝင်တယ်လို့အဖြစ်သဘောမျိုးလုပ်ထားတဲ့ဖန်လုံအိမ်ချွေးထုတ်ခန်းတွေလည်းပါပါတယ်။ကမ္ဘာတဝန်းကအပြေးပြိုင်ပွဲဝင်သူတွေပါဝင်ခဲ့ကြပြီးအနိုင်ရတဲ့သူကတော့သူတို့ရဲ့ကိုယ်ပိုင်ရင်နွေးစိန်ကန်လေးတစ်ခုရရှိပါရယ်ရှင
်။မကင်ဘီတွင်နဲ့ကိုငင်းညံတို့ပြောပြပြီးခဲ့တဲ့ကဘာတလွားထူးခြားဆန်ပြသတင်းများစီစဉ်ပါရှင်။အခုတော့အစီအစဉ်တွေအဆုံးမသတ်ခင်မှာဒီကနေ့အတွက်သတင်းချင်းချုပ်ကိုကိုသားညွန်ဦးကပြောပြပေးပါရှင
်။ဆီးရီးယားနိုင်ငံရှေ့ကျန် IS စစ်သွေးကြော်တွေထိန်းချုပ်ထားတဲ့နောက်ဆုံးခြေကုပ်နေရာကိုစစ်ဆင်ရှင်းလင်းဖို့ကြိုးစားမှာအမေရိကန်လောက်ခံပေးထားတဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF ဟာ IS စစ်သွေးကြော်တွေနဲ့အပြင်းထန်ကိုတိုက်ပွဲတွေဖြစ်နေပါလေ။SDF တပ်ဖွဲ့တွေအနေနဲ့စစ်သေးကြော်တွေထိန်းချုပ်မှုအောက်မှာနောက်ဆုံးကြံ့နေတဲ့ကြေးရွာကိုရှင်းလင်းဖို့အတွက်စတင်ပြီးတော့လှုပ်ဆောင်နေပြီဖြစ်တယ်လို့အဲ့ဒီအဖွဲ့ရဲ့ပြောခွင့်ရသူမူစတာဖာဘာလီက Twitter အကောင့်ကနေပြောပါတယ် SDF တပ်ဖွဲ့တွေဘက်ကစတင်တိုက်ခိုက်ပြီးတော့တိုက်ပွဲတွေကြီးကြီးမားမားကိုဖြစ်နေတယ်လို့ SDF တပ်မှုတအူက AFP သတင်းဌာနကိုပြောပါတယ်အီရတ်နေဆန်းနဲ့ကပ်နေတဲ့4.1ကီလိုမီတာလောက်ပဲရှိတဲ့ Bagh Hoss ဒေသမှာတိုက်ပွဲတွေဖြစ်နေတာပါအဲ့ဒီမှာအမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေကလေကြောင်းပစ်ကူပေးနေပြီးတော့ SDF တပ်ဖွဲ့တွေက IS စစ်သည်ကြတွေကိုစစ်ဆင်နှိမ်နေနေပါတယ်အမေရိကန်မြောက်ကိုရီးယားဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲကိုပြင်ဆင်ဆောင်ရွက်တဲ့အနေနဲ့မြောက်ကိုရီးယားနဲ့ဒီပျော်ဝဲမြို့တော်မှာဆွေးနွေးမှုတွေကိုတောက်ကြနေကအဆုံးသတ်ခဲ့ပြီလို့နောက်ကိုရီးယားဆိုင်ရာအမေရိကန်ထူးကူစလေစတီဖန်ဘီဂန်ကပြောပါတယ်ထိပ်သီးဆွေးနွေးပွဲကတော့ဖေဖော်ဝါရီလ28ရက်နေ့28ရက်နေ့တို့မှာကျင်းပဖို့ရှိပါတယ်မြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေဟာရလဒ်ကောင်းတွေပြားခဲ့တယ်လို့ထူးကူစလေဘီဂန်ကတောင်ကိုရီးယားနိုင်ငံကြီးဝန်ကြီးနဲ့ဆိုးမြို့တော်မှာစီနစ်တွေ့ဆုံစဉ်တွင်ပြောခဲ့ပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအုနဲ့ဗီယက်နမ်နိုင်ငံဟန်နိုင်းမြို့မှာတွေ့ဆုံမှာဖြစ်တယ်ဆိုပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့အစောပိုင်းကလေးကပြောထားပြီးဖြစ်ပါတယ်ဗင်နီဇူလာနိုင်ငံမှာတော့ဒီ Hezbollah စစ်သွေးကြောအုပ်စုမြုပ်နှံထားတဲ့လှုပ်ဝက်လှုပ်ရှားရေးသမားတွေရှိနေတယ်လို့ American နိုင်ငံကြီးဝန်ကြီး Mike Pompeo ရဲ့ပြောဆိုချက်အပေါ်မှာ American ပြည်အောင်စုရဲ့ကမ္ဘာတောင်ပိုင်းစစ်ဌာနကြီးကဲဖြစ်သူကတီးပြလိုက်ပြီးဖြစ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီဒေသမှာရှိနေတဲ့ American စစ်တပ်နဲ့ American နိုင်ငံသားတွေကိုကာကွယ်ပေးသွားမယ်လို့အာယုံစိုက်နေတယ်လို့ပြောပါတယ
်။တရင်ချင်းချုပ်ကိုကုသညွန်ကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာ Engineer ကတော့ William Andre ဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်နေတဲ့ Radio အစီအစဉ် PP ချင်းမှာပဲ Asia 77 Juru ကထုတ်လွှင့်ပေးမယ် VOA TV အစီအစဉ်တွေကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.